lệ lu yin ho khwen pe ba phong in lệ lu yin ho le. I'm going to be speaking in English for about 15 to 20 minutes and then I continue to speak in Burmese. Today I'd like to focus on what we know in Pali as dukkha, sometimes translate it as suffering, or the experience of being, you know, the experience of feeling unsatisfied. This is what I would like to focus on today. Initially, it may disappoint you because everybody wants to be happy. And whenever you see monks, they always talk about dukkha. It's not the best marketing. Not the best marketing, you know. We keep talking about dukkha. But this is very important. How to live our life. We need to know this experience, the experience of having to repeat again and again, you know, looking for happiness. We look for happiness, we find it. Then it's over. Then we have to look for it again. Say, I know we had generous donors this evening preparing delicious snack, okay, for you. Very delicious, you have it, and that makes you very satisfying. But everything comes with expire date, including your happiness. Today we were invited to have lunch at a restaurant in what's the place? Takashima. Very nice food. I was eating and then reminding myself. Just as I was talking, I was giving a talk the day before yesterday in Burmese. Loka dhamma. That's worldly condition. When you are enjoying delicious food, you have to tell yourself. There are times when the food doesn't meet your expectation, when the food doesn't satisfy your demand. So when you're aware of that, actually, you enjoy the food in front of you more. You don't get carried away by the delicious taste. Instead, mindfully, you enjoy the taste. You enjoy the taste. You don't add anything into that. You don't need imagination. Because the food is already tasty. It's already tasty. Because of that, you know, I enjoy my lunch very much today. I think I finished everything. I finished everything. Okay. The fruits, the soup, corn soup, and spaghetti. Okay, Italian Singaporean spaghetti. My focus this evening is by focusing on what we call dukkha. You can call this pain by focusing on pain. You can actually develop positive energy. There is a process doing this. There's a process. It doesn't happen automatically. Why it doesn't happen automatically? At work, for example, you have to work with many people. Your colleagues, your boss. Your boss will have his boss. His boss will have his boss as well. Okay, the CEO will be responsible for the, will be accountable to the, answerable to the shareholders. The shareholders and everyone will be shouldering the responsibility to satisfy the customers. So everybody, you know, is under pressure. But if we are not aware of this, if we forget this, the pressure is dukkha. If we are not aware of this, you go to work, you're given certain tasks to perform. You do this. Sometime, your own idea may be approved by your boss. Sometime, it may not. Sometime, it may be just partially. Sometime, you will have a colleague that feels insecure and doesn't want to collaborate with you as much. But you will also, you know, find people, you know, who are not secure or maybe just out of habit, who like to talk about people, you know, in their absence, you can call whatever you want to call this. In the conference yesterday, the Jagat 2017 at the Singapore University of Technology and Design, at the closing plenary session, the rapporteur and panelists, they will ask to give one line statement so that people can take home. Someone from the panel focusing on professional life, he said one of the thing that causes a lot of inconveniences and maybe suffering negative emotion at work is, if you don't mind me using the word used over there, called bad mouthing. Okay, bad mouthing. We do this because we are not aware of this. Other people do this. When someone talks behind you, now you feel insecure, you need someone, okay, to side with you. To feel your pain, you need to convince someone that you are right. In trying to convince someone, you also badmouth other people, you know. You behave the same thing. So we don't actually know where things start now after a few days. We don't know. Because we just repeat the same thing every hour.
Is it the same as
constant? You have the liberty to translate. So, you can see that. Okay. Now, in that situation, you feel uncomfortable. At work, you feel uncomfortable. This is an added pressure to your performance, having to perform to your best ability, and now you have something to distract you. When you are being distracted, when you are being put under added pressure, your creativity is down, is going down, is decreasing. Only when you are very positive, Only when you are very positive, only when you can manage your stress and pressure very well, only then, you know, you will feel creative. But if you are not happy at your work, because, you know, people gossip about you, you can resign and join another company. And people will do the same. And you can resign and you go and join another company. And you will see the same thing. So running away from that, running away from problem is not the option. What the Buddha is saying is that, you know, we have to face dukkha, we have to face this head on. But to face this head on, sometimes, you know, the way people do is they just confront and they just explode. You know, you gossip about me, I hate you. But now, when you do that, a workplace full of grown-up people becomes a school playground. It becomes a school playground. The difference is the school playground, people can understand because kids, they are emotionally immature. But at work, you are graduate, okay, you have gone through all sorts of trainings, you're supposed to be a lot more mature. Lately, I read one passage about the importance of emotion from Jack Canfield. He said, people can be intellectually very advanced, spiritually very stable, but emotionally immature. Spiritually very stable means, you know, your sila, your precepts, you know, you don't break them. You do meditation, or very focused, very good concentration. But if someone next to you tells you your meditation method is wrong, and now you you're boiled up, you're fired up. We don't know where this dukkha comes from. Because all, you know, we do most of the time is to run away from dukkha. You resign from one company because, you know, there's a lot of dukkha in there. Okay. It's enough for me here. So I go and have a new start. Actually, very soon you discover a new start is not very different from the old one. One day, the Buddha was going on alms round in the morning to collect food. Venerable Ananda, his assistant, faithful assistant, intelligent assistant, was following him. And people who didn't have, who didn't understand the Buddha, and you can imagine the Buddha was only 35 when he became famous. When he became enlightened, only 35. Very young. Most of his contemporaries are in their 70s, in their 80s, like that. So now, the Buddha was a rising star. So he was going round on his alms round in the morning in a city where he hasn't got enough followers. So the Buddha was going around like this. What happened is that there were some people who the Buddha in that town. They didn't want him to stay long. They wanted to chase him away, they sent a mob to using the Buddha, you are not actually enlightened. I said earlier, somebody with a different meditation technique criticizing your meditation technique is similar to that. Just, you are not enlightened. You're just pretending to be enlightened. You don't know what you're talking about. That kind of stuff. The Buddha knew straight away this was dukkha. This was loka dhamma, worldly nature. This is natural. The Buddha felt their pain, the pain of jealousy, the pain of insecurity. The Buddha felt them. So the Buddha didn't respond negatively. He had all the energy, all the strength to take whatever they threw at him. All the abuse, whatever they threw at him. No, he wasn't shaken. He had all those energy. It was not a miracle. Not a miracle. Because the Buddha tells us a process, or the process, how we can achieve this. So it's nothing miraculous. We can all do this. But his assistant, Venerable Ananda, very good meditator. I always look at Venerable Ananda as a very good meditator. Because dealing with many people, he had the energy. He had the energy to store all the information from the Buddha, or what we have now, you know, we largely owe to, we owe him, you know, the greatest gratitude. And he would follow the Buddha. He would look after the Buddha. When the Buddha was resting, then he would be guarding. Okay. So that people wouldn't disturb the Buddha. And he would also perform the role of a secretary, taking SMS and forward to the Buddha, like that. So he had all the energy because of his good meditation. The reason I say this is because I just came back from, before I come to Singapore, I went to Serbia. Someone, you know, one of my old students, he is a disciple. And he gives his own name, okay? He names himself Ananda. Ananda, he really, really admire Venerable Ananda. And I asked him why. He said, Venerable Ananda has the kindest heart. Although he was not the best meditator, he said. That struck me. Not the best meditator. Simply because at that time, Venerable Ananda, during the Buddha's time, Venerable Ananda achieved only Sotapanna, the stream entrance status. Meaning only 25% of the job done in terms of meditation. 75% more to go. So with this gentleman, he remarked that Venerable Ananda was the kindest man, although he may not be the best meditator. But in my heart, I would like to say Venerable Ananda was also one of the best meditators and one of the most kindest people. But Venerable Ananda couldn't take it. When the mob was abusing the Buddha, he couldn't take it. How dare you know you accuse my teacher? How dare you accuse the Buddha being unenlightened? But he didn't say it that this way. Okay, he didn't respond in a violent way. What he said was he asked the Buddhists, you know, sir, these people, they are disturbing you, they are disturbing us. Let's go somewhere. Ananda, where are you going? The next village. Suppose if the people over there start behaving like this, what are you going to do? We go to the next one. If the third village also behave the same, we find another one. You see, you resign from company and you go round and round. Some people, they tolerate the situation at the workplace because they don't want to spoil their CV. If you stay in one company just for a few months and move to another one, you know, you get bad impression, you give bad impressions, so the next employer may not be as impressed. And just before I came here, someone told me, is it okay for me to move on to another company? I said, why? Well, I need a new challenge. Very diplomatic. He didn't say that, you know. There's too much dukkha in the current company. He didn't say that. I want a new challenge. I said, what's wrong with the present challenges? What's wrong with this? He didn't answer, and he said, he asked another question. Is it okay if I move on? Because I've been here for a year. This tells us in some way, there may be something good about this, but in one way, what it tells us is that our tolerance threshold is not that high. We can't engage with pain, with negativity straight, and transform that into positive energy. You know, I talk about how the Buddha engaged with dukkha and then transformed it into positive energy. I like to keep the message simple this evening. One of the things that we become very restless whenever we encounter that kind of inconveniences at work is that we don't expect it, because we didn't expect it. When we don't expect it, everything comes as a surprise, a big surprise. So this is one of the reasons. So we need to expect dukkha. We need to expect dukkha. When you're driving your shall I say Ferrari, your sports car, imagine that there are places when your car cannot go. There may be places where you have to take a bus. Maybe you have to take a ferry. I'd like to invite you to chat to you. So that you can go. You have to leave your Ferrari somewhere. And you're going to find the experience very enriching. Enriching. So you tell yourself, the experience of a Ferrari is not permanent. There may be other kinds of transport that I will have to take. Yesterday in the conference, SUTD, we offered lunch in the VIP lounge. We have to tell ourselves, there may be time when we have to have finger food. Finger food, is, you know, you understand this in the European culture, you stand and eat. No chair, no table. We are not allowed as a Buddhist monk, we are not allowed to some of the Arab countries. But if you happen to go to Arab countries as employees or for business or the business reason, people don't even use fork and spoon, you know? The way you share in the Arab culture. That's also very interesting. Very interesting. Sometime in Eastern Europe, where people don't understand the relationship between monks and lay people in Asia, in Buddhist country, in Buddhist community. People would ask, do you like cup of tea? They would just ask like this. Then, you say, okay, they would make a sign, here you are. There will be time when I come here, all the people in Singapore, not only that they make the best tea, but they would like to put into, you know, a small tray, maybe another tray underneath that, and then on their knees and give like this. I have to remind myself, this will not happen all the time. Look at them. By doing that, it makes me more appreciative of their effort. I don't take this for granted. You see? When the Buddha tells you to, when you are in an aircon condition, when the Buddha tells you to remind yourself, there will be rainy days. He is not trying to spoil your day. Okay, he is trying to kind of prepare you, for a bad day. By seeing that life, involves both negative and positive experiences, you are ready to enjoy whatever comes. You enjoy more of your aircon office. When you go to work, you use MRT, the train is quite punctual. The buses are quite punctual. You remind yourself there may be time, there can be time. When the buses and the trains are less punctual. Maybe because of the technical reason, maybe because of the human exhaustion, maybe because of natural disaster, for whatever reason. If you remind yourself that, you actually appreciate the train driver, the management of the MRT, the transport management, the driver, you appreciate them so much because they do their best, the majority of them. So, the way that, one of the reasons that we don't want to to engage with dukkha. We don't want to focus on dukkha. The reason that we almost, you know, have an automatic reaction to dukkha, you know, just to run away, just to shut ourselves, just to close up. Yeah, to close ourselves up. The way we want to do this automatically is because we feel uncomfortable and we don't know how to deal with the pressure. Why we don't know how to do this? Because we never learn. All we do is run away. We never learn. But learning about dukkha, learning about pain, is not that easy. I have already shared with you last year this time because I broke my leg last year. Here. Okay. It would be last year, 27 October, you know, I broke my leg. And even before the operation, I share with you how to cope with pain. As you slip off your mindfulness, you know, how the pain increases automatically, how the reaction just came automatically, and that sort of thing I share with you last year. So it was a very good learning process for me. When I remind myself that I actually, you know, enjoy myself walking, because there were a few weeks when I couldn't walk. And I'm grateful to everyone, you know, for this. Then, in order to watch the pain, in order to watch anything that is painful, maybe in the office, maybe in the family, maybe on Facebook, to read anything that you don't like, you need some stability of the mind. You need to train your mind to stabilize. We call this concentration. So when we do meditation, we try to calm the mind. If the mind is calm, it doesn't react in a chaotic way, not automatically. It has the energy to look at this. So concentration is important to observe pain, to observe dukkha. But when we actually observe dukkha closely, we come to see that the original dukkha is only 20%. The top up that we put in is 80%, 80-20 theory. Our mind is very good, automatic mind or subconscious mind is very good in topping it up. We all are specialists in that. Specialists in the top up. Okay? Top up of dukkha. If you say something negative about me, I take that away and multiply that again and again. And I can't sleep at night. See? We don't need to be taught this one. We don't need to be taught. We learn easily. Why? Because of fear. Because of survival. The need to survive. And the fear to survive means, you know, you need to survive in the society. But you can't survive alone. You have to work with other people. At work, you have to work with other people. To work with other people means you need other people to accept you. I have already spoken here last time the burden of being accepted and being rejected. I don't want to repeat this again. But we have that. We have that all the time. Okay? The dukkha, I use the word dukkha, the dukkha of trying very hard every day to be accepted by our family members. Look at the parents, how they do their best to be accepted by their children. How the children trying their best to be accepted by their parents. In the school, at work, internationally. Why? Because we have to survive. Because we can't live alone. We need the protection of the society. We need the protection from other people. From other people. This means, no, life comes as a package. People who protect you, they can be also a source of gossip, a source of dukkha. So we need to look at this, okay, carefully and expect that life has this kind of aspect. The Buddha went through all kinds of dukkha, all kinds of pain. All kinds of pain. The pain of separation from loved ones. The pain of being with people who didn't like him. The pain of not getting enough food. The pain of, being criticized. And also the burden of being acceptance. Being accepted. All those things. What the Buddha did was he looked at those experiences closely. And he came to see that, okay, if I train my mind and I don't repeat them, the original dukkha is only 20%. And that's bearable. That's bearable. And when he looked at other people, he also saw, you know, everywhere he saw specialists, dukkha specialists. People who specialize in increasing dukkha. And he felt compassion towards them. He said, these people, just like me, they have the potential. They have the potential to reduce this pain, to reduce dukkha. And I want to share with them. So he did for 45 years. The energy that he had for 45 years. Look, the Buddha didn't have a budget. These days, monks, okay, when they want to do something, this or that, people come, trustees come, and accountants, and this and that. They start thinking about budget. The Buddha didn't have a budget. Everything comes from the positive energy that he has. That positive energy I call compassion. Compassion. So when you look at dukkha, you look at that properly, instead of, you know, the experience being, you know, turning into depressing one, it turns into motivating force. Problem becomes motivation. If you see someone at work gossiping about you, trying to feel the pain of that person. And because someone gossips about you, if you feel the need to gossip back, okay, to talk about the negative things, okay, about that person, then look into your mind and feel that pain. Feel that insecure feeling, feel that pain. If you can go 3 weeks without gossip, you will have accumulated a lot of positive energy. 3 weeks. write down in your diary 3 weeks. I'm not talking about enlightenment. I'm just talking about 3 weeks without ji do ji. When you can do that, whatever happens at work, okay, whatever negative comments you receive, you're going to look at them with a lot of strength, with a lot of compassion. Because the way you look at problems, the way you look at dukkha, is very insightful. So instead of depressing you, now it's motivating you. Motivating you in a positive way. I promise you 15 minutes. I think I have taken about 45 minutes in English. So now, I'm going to switch into Burmese. I hope I don't have to switch to a third language this evening. ဒုက္ခတေရဇိဗုဒ္ဓအကောင်းမြင်ဝါဒရရှိလာခဲ့တယ်ဒုက္ခကိုမလိုချင်တာနဲ့တွေ့ရင်မကြိုက်တာနဲ့တွေ့ရင်လူအများစုအကောင်းမြင်ဝါဒရှိဖို့ကမလွယ်ဘူးရှင်ပြသူတို့ကတပည့်တော်ဒီလိုပြောနေတာတပည့်တော်ကသူတို့ကိုဘာဖြစ်လို့အကောင်းမြင်မှာတော့အဲစေဝတက္ကသိုလ်မှာဘုံမတီအကောင်းမြင်ဝါဒနဲ့ပတ်သက်ပြီးတော့သွားဟောတယ်အနတ္တသဘောထားအမြင်နဲ့အကောင်းမြင်ဝါဒအထောင်းသူလေးတို့မေးပြောတယ်ဘုန်းကြီးကဲဘုန်းတရားမဟုတ်ဘာနဲ့ပတ်သက်ပြီးတော့မေခွန်းနေမေးပါသူတို့မေခွန်းနေမေးတာ26ခုရအော်လူတယောက်ကကိုယ့်ကိုမတရားလာပြီးတော့ဝေဖန်တယ်ဒါကိုယ်ကငြိမ့်နေတယ်ဆိုရင်ဒါကိုဟာအရှုံးပေးရမကြဘူးလားဟုတ်တယ်မလားအကောင်းမြင်ဝါဒကသူကဟို weakness လို့ဖြစ်နေအားနည်းချက်လို့ဖြစ်နေအားနည်းချက်ဆိုတာကသူများကလာပြီးလှုပ်တိုင်းကိုလှုပ်တာအဲ့ဒါကအားနည်းတာဓမ္မပဒအထက်မှာမြတ်စွာဘုရားကဥပမာပေးထားတယ်တခုကသစ်ပင်နဲ့တခုကကြောက်တောင်းသစ်ပင်ကတော့လေတိုက်တိုင်းဘာဖြစ်တာတော့တုံလှုပ်တယ်အကိုင်းတွေလည်းလှုပ်တယ်အပင်လည်းလှုပ်တယ်တခါတခါကျတော့အမြစ်ပါပြုတ်တယ်အမြစ်ပါလှမ်းတာကြောက်တန်းကြတော့အဲ့လိုမဖြစ်ဘူးအဲ့ဒီလိုပဲ emotion အရာဒီငြိမ်းတဲ့ပုဂ္ဂိုလ်ကကြောက်တောင်းနေတူတယ်ဘေးကဘလောက်ပဲဖြစ်ဒီပုဂ္ဂိုလ်ကမှသူကအကောင်တ strong ဖြစ်တယ်ဟုတ်တယ်မလားတစ်ပင်ကတော့ဟိုကလေတိုက်လိုက်တယ်ဆိုရင် तू က respond လုပ်လိုက်တယ်ရရင်လိုက်တယ်ဟိုဘက်ပြန်တိုက်လိုက်ဒီဘက်ပြန်ရရင်လိုက်တယ်အဲ့ဒါကိုဘုံတို့ကအမြင်မှားနေတာအဲ့ဒါကိုဟိုအကောင်တွေတို့သွားထင်နေတာလေဟုတ်တယ်မလားငါအကြောင်းမကောင်းတာFacebook တခု post လုပ်လိုက်ငါလည်းပြန် post လုပ်လိုက်အဲဆိုစိတ်ထဲမှာဘာဖြစ်သွားတော့စိတ်ထဲမှာကျဉ်တ်သွားတယ်အဲ့ဒီကျဉ်တ်သွားတာဟောသမှုရိယခေါ်တာနန္ဒီရာဂသဟကတာဓမ္မစကြာတယ်မနော်နန္ဒီရာဂသဟကတာအဲ့ဒါလေးကိုသာရနေတာသာနေလူတယောက်ကကိုယ်ဆဲတယ်ကိုယ်ပြန်ပြီးတော့ဆဲလိုက်တယ်စိတ်ထဲမှာဘာဖြစ်သွားတော့သာရသွားတယ်ကျဉ်တ်သွားတယ်သူကတကိုးသွင်းတယ်ကွတကိုးပြန်သွင်းလိုက်တယ်ဆိုတော့အဲ့မျိုးမဟုတ်ရင်တကိုးကိုမရှိလို့ခံစားနေရတာတကိုးကိုမရှိနေတော့အိမ်မပြတ်နိုင်အောင်ဆိုပြီးခါရပြန်သွင်းဒေါသတွေနဲ့ဒီလိုပဲအချင်းချင်းကိုယ်တွေသွင်းကြတာလေအဲ့ဒီလိုဖြစ်တာဘုံဘုံတို့ကဒုက္ခကိုအနိကကြည့်ခွင့်မရလို့မကြည့်တတ်လို့မိမိစိတ်ထဲမှာဖြစ်ဒုက္ခဖြစ်လာပြီဆိုရင် ที่ดุขะโกอนิกัจฉิแมซันกูอะปะตุตั้วจิอ่ะโหหลูตั้วจิไล่เฮาเต็มละโหหลูตั้วจิตูอ่ะง่าเผอละเต็มละตูง่าไอ้หลุผิดตั้วละตูง่าเพอร์ซันนัลไลซ์ผิดตั้วละตีหาโกเปอัตตะโลขอเรอัตตะเนี่ยจิไล่ละผิดเนะดุขะโกอนิกัจไม่จิอูบาเนี่ยจิไล่ตองอัตตะเนี่ยจิไล่เด้อัตตะเนี่ยจิไล่ဒုက္ခကိုအတ္တကြီးတဲ့နေရာမှာဘုံဘုံတို့အဲဘုဒ္ဓဆင်လူသားတဲ့အထူးကျွမ်းကျင်သူတွေကြီးပဲ specialist တွေကြီးအထူးကျွမ်းကျင်သူရာထူးရတာရာထူးခံမယ်ဆိုရင်ကျွမ်းကျင်သူတွေအများကြီးပဲမြင်နာကိုကဒီတိုင်းပြန်ပြီးတော့မတုံ့ပြန်ဘူးဆိုရင်ငါအရှုံးပေးရကြတယ်ငါအနိုင်ကျင့်ခံရတယ်ဒီလိုထင်တာလေဒီလိုထင်တာအဲ့ဒီအတွေ့အမြင်အဲ့ဒီ perception ကကိုအာနယ်အောင်ထပ်လုပ်ဘုံမဟောရတဲ့တရားတစ်ခုရှိတယ်စိတ်ချမ်းသာမှုတော့ချက်ပဲမှရှိတယ်အဲ့ဒီလူကကိုကိုဟိုဝေဖန်တယ်ဝေဖန်တော့ကိုကကိုယ့်ဆက်ဒီလိုယိုင်သွားတယ်ဆိုရင်ကိုယ်စိတ်ချမ်းသာမှုတော့ကသူ့လက်ထက်မှာသူပါပဲပြောပြောကိုယ်ခံသူကပြောမယ်ဟာအရှင်ဘုရားတရားဟောတော့ကောင်းလိုက်တာနောက်အချင်းချင်းလူတွေဟာဒီနေ့ဇေဝလာတဲ့အင်ကြီးလှလိုက်တာအယောင်လေးလှလိုက်တာအဲစိတ်ထဲမှာဟာအယံကျေနပ်အယံကျေနပ်ဟာဒီနေ့ချက်တဲ့ဟင်ကောင်းလိုက်တာစားလို့ကောင်းလိုက်တာစိတ်ထဲမှာအယံကျေနပ်တနည်းဘုံပြောရနော်အဲ့ဒါလေလောကဒံပဲသူမြတ်ချင်းမွန်ခံတယ်လောကဒံပဲအဲ့ဒါမမေ့နဲ့တော့အဲ့လိုပြောခံတဲ့အခါမှာကိုယ့်ရဲ့စိတ်ကကိုယ့်ရဲ့စိတ်ကိုသူပြောတဲ့စကားကိုယ့်ရဲ့စိတ်ကိုလာပြီးတော့ဟိုချုပ်ကင်ထားတယ်ဆိုရင်ကိုယ်စိတ်ချမ်းသာမှုရဲ့တော့ကသူစီမှာဒီလူပြောတာလုံးဝမကြိုက်ဘူးဆိုပြီးတော့လေမကြိုက်ဘူးသူမျက်နှာလည်းလုံးဝမမြင်ချင်ဘူးအဲ့မသူ Facebook ခဏနာဝင်ကြည့်ဝင်ကြည့်ပြီးတော့တစ်ခါတည်းဒီမှာခြေခွဲကြည့်ပြီးတော့ခြေခွဲကြည့်ပြီးတော့ခြေခွဲဘာဖြစ်လို့ဆိုတော့ဘာဖြစ်လို့ခဏနာသွားတာတော့ကိုယ့်ရဲ့တော့ကသူစမှရှိနေလို့တော့သာသူကတကယ်ဟိုတန်လိုက်နော် magnetic တန်လိုက်ถ้าจ้องตะโบวาพี่ตัวเปลี่ยนตุ่ยเลยสรแล้วเนาะเปลี่ยนตุ่ยเลยสรตัวอ่ะอัศษิโลปะทั้นสัศษิปะทั้นสัศขันตัวอกางยิไม่หู้ปะทั้นเนี่ยมากุตุอาจารย์เลยฮ้อท่าได้อกุตุเลยฮ้อท่าได้อกุตุเนี่ยเสร็จพี่တော့เปลี่ยนตุ่ยได้หาดิอายไปเอ้อล่ะเลยปะทั้นสัศกันนี่ชิ้นปะล่ะบาจ้องไอ้โหลเปลี่ยนตุ่ยเลยไอ้โหลเปลี่ยนตุ่ยရန်ကိုရန်ချင်းတပွားပြီးတပွားဒီလိုပဲတုံနှင်းပြီးတော့လက်စားချေပြီးတော့အဲ့ဒီစိတ်တွေနဲ့သိသွားတယ်တနည်းပြောမယ်ဆိုအဲ့ link လေးကိုကင်ထားတယ်ပေါ့အဲ့ link ကတော်သားဆိုတဲ့ link လေးမချိနိုင်ဘူးဆိုတဲ့ link လေးလက်စားချေမယ်ဆိုတဲ့ link အဲ့ဒီ link အဲ့ negative emotion ကို link လုပ်အဲ့တော့ကြည့်ပြီးတော့မြတ်စွာဘုရားကအယံတနာလူလူတနာမဟာကရုဏိကဝယန္တနာ။အော်ဒီလိုတွေ။မိမိမမသိဘူး၊ရေရေမမသိဘူး၊မခွဲချက်တတ်ဘူး။ကလေးကမိကိုမိမမသိဘူးနဲ့သွားခိုင်းတော့အမေကအယန္တနာတယ်။ကလေးကိုမဆူဘူး။ကလေးကိုစိတ်မဆူဘူး။ကလေးကတော့မသိဘူးလေ။အကုန်လုံးရှောက်ခိုင်းတာ။ခဲရံကချွန်နေဆိုပြီးတော့ကလေးကမသိဘူးခဲရံခိုင်ပြီးတော့ဒီတိုင်းလုံနေတာသူ့ကိုယ်သူပြန်ပြီးတော့ထိုးမိနေထိုးမိကလေးကမသိဘူးအဲ့ဒါတကူတိလို့အမေကတတိနဲ့ကလေးနာမှာပါရထားတယ်ဒီမှာခေယူနာခေယူနာနဲ့အမေကဒီတိုင်းပဲမြတ်စွာဘုရားကလူတွေကိုကြည့်တဲ့နေရာမှာလူတွေဟာမိကိုမိမမသိမိခဲမမသိဒီလိုပဲ ကိုင်နေကြတယ်ပူနေတဲ့တန်ကြောင်ပူနေမှမသိဒီလိုပဲကိုင်ကြတယ်အဲ့လိုကိုင်ပြီးတော့ตายရတဲ့ချိန်လေးရှိအဲ့တော့ဒီလိုပုံစံမျိုးနဲ့လူတယောက်ကိုတယောက်ဆဲတယ်ဆိုတော့ဘုန်းတို့ကဲအတင်းတစ်ခုတည်းပဲထားပါတော့အတင်းတစ်ခုတည်းမှာစကားပြောတဲ့ခါမှာအကြံဉာဏ်တွေမတူလို့စိတ်ထဲမှာခိုလိုခိုလူဖြစ်တာတွေဖြစ်ချင်းဖြစ်မယ်ဒါတွေကနေရာတိုင်းမှာဖြစ်တယ်မိသားစုထဲမှာလည်းဖြစ်တယ်မိသားစုထဲမှာဟာရှင်ကရှင်အမျိုးတွေပဲဥစားပေးတာပဲဟုတ်တယ်မလားအဲ့ဒါမျိုးတွေဖြစ်တယ်အဲ့ဒီတော့အဲ့ဒီလိုစိတ်ထဲမှာစိတ်တန်ရလေးဖြစ်လာပြီဆိုရင်အဲ့ဒီစိတ်တန်ကိုကုစားဖို့ဟာဒါကိုယ့်ရဲ့တန်မကုစားဘဲနဲ့ဒီတိုင်းပဲထားမယ်ဆိုရင်ဘာနဲ့တူရောဒီမှာယောဂါဖြစ်ပြီးစိတ်မတော့ဘူးတန်ရဒီတိုင်းပဲထားတယ်ဒုက္ခရောက်သွားတာပေါ့ယုတ်တရားအဲ့လိုဖြစ်တာယုတ်ခန္ဓာအဲ့လိုဖြစ်တာတော့လူတိုင်းသိတယ်ဒီရုပ်မျက်စိနဲ့မြင်နေတာ။စိတ်ကဖြစ်တာတော့ဉာဏ်မျက်စိနဲ့ကြည့်မှတော့မြင်တတ်တာ။ဒါကြောင့်ဓမ္မစကြာထဲမှာစိတ်ခုကရဏီညာနာကရဏီစိတ်ခုမျက်စိဆိုတာဘာပြောတာတော့ညာနာကရဏီအတိညာဏ်ပြောတာ။အဲ့ဒီဉာဏ်မျက်စိနဲ့ကြည့်တတ်မှဥပသမာယသူကငြိမ့်တာ။သူငြိမ့်တာ။အဲ့ဒီလိုစိတ်ထဲမှာမကျဉ်တ်တာလေဖြစ်လာပြီဆိုရင်ကိုယ်စိတ်ကိုပြန်ပြီးတော့ကြည့်ရအနိကကြည့်အောင်အနိကမကြည့်ဘဲနဲ့ပုံမှန်ဆိုရင်ဘုန်းတော်ကခေါင်းကပြောတဲ့အတိုင်းအလိုအလျောက်အော်တိုမက်တစ်စိတ်ကတစ်ဖက်သားကိုအပြစ်တင်လာချက်အပြစ်တင်နေစီချက်ချင်းရောက်ပါတယ်ချက်ချင်းလို့အပြစ်တင်ပြီးတော့ကိုယ့်အကိုကျဉ်းနဲ့ကိုယ့်အကိုကျဉ်းနဲ့ဒီကျဉ်းတဲ့ဟာကိုသမှုရိယလို့ခေါ်တယ်နန္ဒီရာဂသဟကတသမှုရိယလို့ခေါ်တယ်ဒီတခါအဲ့လိုသူများကိုအပြစ်တင်လိုက်လို့ကိုယ်ကျဉ်းနဲ့တယ်နောက်တခါအပြစ်တင်ဖို့မခဲတော့ပို့ပြီးတော့မြန်တယ်ပေါ်နောပဝိကတဲ့သမှုရိယတဲ့ပေါ်နပူကခဏခဏဖြစ်တယ်ဖြစ်တိုင်းဖြစ်တိုင်းလည်းပဲစိတ်ကကြည်နေတယ်နန္ဒီရာဂသဟကတအဲ့ဒီဖြစ်တိုင်းဖြစ်တိုင်းအဲ့ဒီဖြစ်တဲ့ကျင်းနှံ့မှုလေးကသူကအကြိုက်မရက်ဘူးအရက်အကြိုက်မတည်ဘူးဘာဖြစ်လို့တော့ဆိုတော့သူကမှန်ကန်တဲ့တတိမှန်ကန်တဲ့အတိညာဉ်အဲ့ဓာတွေနဲ့အခြေခံထားတာမဟုတ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီစိတ်ကျဉ်းနှမှုစိတ်ပျော်ရွှင်မှုကသူကယာယီပဲအတုပဲအဲ့ဒီအတုကိုပဲကိုကအစစ်ထင်ပြီးတော့ခဏခဏပြန်ပြီးတော့ရှာနေရခဏခဏပြန်ပြီးတော့ရှာနေရအတင်းပြောလိုက်စိတ်ထဲမှာနည်းနည်းကျဉ်းနှံ့သွားလိုက်ဒါမဲ့စိတ်ကျဉ်းနှံ့တဲ့ဟာကသူကဘာကို focus လုပ်ပြီးတော့ပြောတာတော့ဆို negative ဖြစ်တာတော့လူတယောက်ကိုအတင်းပြောရမယ်ဆိုရင်ကိုကအကောင်းတော့မကြည့်နဲ့အဲ့လိုဖြစ်နေအဲ့တော့ဒုက္ခယုံမှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်စိတ်ထဲမှာဒုက္ခဖြစ်ပြီးစဉ်ဒီဒုက္ခကိုပထမဆုံးထွက်လေဝင်နေလေကြည်ပြီးတော့ဒီဒုက္ခလေးကိုဒီမှာဒုက္ခဖြစ်နေတယ်ဒီမှာစိတ်ဒုက္ခဖြစ်နေတယ်ကြည်တဲ့အထွက်မပြေးပဲနဲ့ကြည်တဲ့အကျင့်တွေရအောင်တရားထိုင်တယ်ဥပမာမာဇီဆရာတော်ဘုရားနဲ့ငါမာဇီဆရာရဲ့ဆရာမင်းကွန်ဆရာဘုရားကြီးတို့ဟိုတင် जा ပြသတဲ့ကမ္မဋ္ဌာန်းနည်းနဲ့ဆိုပါတော့ဟန်စိတ်ထဲမှာမကျေနပ်ဖြစ်နေမကျေမနပ်ဖြစ်တဲ့စိတ်လေးကိုမကျေနပ်ဘူးဒါမကျေနပ်တဲ့စိတ်မကျေနပ်တဲ့စိတ်ဒါမကျေနပ်တဲ့စိတ်ပါဆိုပြီးတော့သူ့ကိုကြည့်အောင်ငါမကျေနပ်ဘူးဆိုပြီးတော့အဲ့ဒီမှာငါမထဲနဲ့ငါထည့်လိုက်ရင်သူက20သားလောက်ပဲရှိတဲ့ဒုက္ခကိုနောက်ထပ် 80 ကတော့ထပ်လိုက်တယ်ချက်ပြည့်သွားတယ် top up ခေါ်တာပေါ့ထပ်ကိုယ့်ကိုအလိုလျောက်ထပ်ဖြည့်ဒုက္ခထပ်ဖြည့်ဘာဖြစ်လို့အဲ့လိုထပ်ဖြည့်တာတော့ဆိုဒီပင်ကိုဒုက္ခ original ဒုက္ခသဘာဝဒုက္ခလို့ခေါ်တယ်သဘာဝအဲ့သဘာဝတော့ကိုအနိကမကြည့်လို့မကြည့်ရခါကြတော့သူ့ကိုတခါကိုယ်ကပြန်ပြီးတော့တုံပြန်တဲ့ react လုပ်တယ်ကထပ်ပြီးတော့ထပ်ဆောင်းလိုက်တဲ့ဒုက္ခရာခိုင်နှုန်း80ဒုက္ခကိုတော့ဘာခေါ်တော့အာသဝဒုက္ခတဲ့အာသဝဆိုကိလေသာပြောတာတဘာဝဒုက္ခနဲ့အာသဝဒုက္ခတဘာဝဒုက္ခက20ခန်းလုံးမရှိလူတယောက်ကကိုယ်ကိုမချေနပ်လို့သူဒေါသဖြစ်လို့ပြောလိုက်တယ်ဆိုရင်ဒီဒုက္ခကမရှောင်လွှဲနိုင်ဘူးလူလောကထဲမှာနေရတာဒါပေမဲ့သူကຢ່າໃຫ້ນ້ອງ20ລောက်ໄປຊິແດ່ດີດຸກຂະອ່າລົງອະລາຊົ່ງຈີ້ໄດ້ແມ່ສຸຍຊິງກັນດີລູຊິງຊົ່ງຈີ້ແມ່ສຸຍສາ20ຫາກັນນ້ອງແມ່ຈັນແນ່80ຫາກັນນ້ອງບັນດີລາລະໂຕສໍກູວ່າບໍ່ຈີ້ດັດລູດີຕູບອກລະຫາກູວ່ານາມາຖອງດັດລູຕູບອກລະຫາກູບໍ່ດ້ວດັດລູອະດີອະລູອະລຽວດ້ວດແຫຫາດີແນ່ဒီဒေါသနဲ့တွေးတဲ့ဟာတွေနဲ့မကျင့်တ်အဲမကျင့်တ်မှုတွေတွေးတဲ့ဟာဟောလက်စားချင်းကျွန်တော်တွေးတဲ့ဟာငါပြန်ပြီးတော့မပြောရင်ငါအနိုင်ကျင့်ခံရကြတယ်ငါအရှုံးပေးရကြတယ်ငါနိုင်အောင်ဆိုငါပြန်ပြောရင်ဒေါသနဲ့မှနိုင်တယ်လို့ထင်တာလေပြန်ပြီးတော့မပြောရင်ရှုံးတယ်လို့ထင်တယ်အဲ့ဒီဟာအဲ့ဒီဟာလေအားလုံးဒါမလို့အပ်ပဲနဲ့ကိုယ်ကထပ်ပြီးတော့ဆောင်းလိုက်တဲ့ဒုက္ခထပ်ဆောင်းတဲ့ဒုက္ခမလို့အပ်ပဲနဲ့ထပ်ဆောင်းတဲ့ဒုက္ခကိုအာသဝဒုက္ခအာသဝတရားဆိုတာလေသူအာသဝအာသဝမြန်မာလိုတော့အာသဝခေါ်တာပေါ့အမြင်မှလို့ထပ်ပြီးတော့ဆောင်းလိုက်တာဒိဋ္ဌသဝလို့ခေါ်တယ်ဒိဋ္ဌိဆိုတဲ့အာသဝအဲ့လိုပြန်ပြီးတော့ပြောလိုက်တဲ့အခါဒေါသပြန်ပြီးတော့ပြောလိုက်တယ်အဲ့ဒါလေးကိုကျေနပ်ကာမတဝဖြစ်လို့ဖြစ်မှမသိလိုက်ဘူးဒေါသဖြစ်တယ်မသိလိုက်ဘူးအဝိဇ္ဇာတဝအကြည့်စမ်းပါဦးအာတဝဒုက္ခတွေအာတဝဒုက္ခတွေဖြစ်နေအဲ့လိုဖြစ်နေဒါကြောင့်ဒုက္ခဖြစ်တယ်ဆိုရင်မြတ်စွာဘုရားကဒါအခွင့်လမ်းပဲတဲ့ဒုက္ခနဲ့တွေ့ရင်ဒါဒုက္ခကိုဒုက္ခကို positive energy ဖြစ်အောင်အကောင်းမြင်ဝါဒဖြစ်အောင်လှုပ်ဖို့အတွက်အခွင့်အလမ်းပဲဒါကြောင့်ဒုက္ခကိုမကြောက်နဲ့ဒုက္ခကိုမကြောက်နဲ့ဒုက္ခတွေ့တယ်ဆိုရင်ဗုဒ္ဓကိုဟိုအမှတ်ရလိုက်မြတ်စွာဘုရားကိုအတ္တိရလိုက်အော်မြတ်စွာဘုရားကဒုက္ခမကြောက်နဲ့လို့သင်ထားတယ်။အဲ့ဒါလေးကိုအားယူ။ဣတိပိသောဘဂဝါအာရဟံအာရဟံဆိုတာမြတ်စွာဘုရားကဒုက္ခကိုနော်ကောင်းကောင်းနားလည်တာ။ဘာမှအကာအကွယ်မရှိတော့ဘူး။ရဟဆိုတာကာကွယ်ထားတာဖုံးထားတာ။ဘာမှအကာအကွယ်မရှိတော့ဒုက္ခကိုကြည့်လိုက်လို့ဆိုရင်ဒုက္ခရာခိုင်နှုန်းပြည့်မြင့်တယ်။အဲ့ဒီ20ခိုင်နှုန်းကိုမြတ်စွာဘုရား20ခိုင်နှုန်းလုံးလုံးမြင်တယ်ဘာမှအကာအကွယ်မရှိဘူးဒီဒုက္ခဘယ်နေလာတော့အဝိဇ္ဇာနေလာတယ်ချက်ချင်းမြင်တယ်မတိလိုက်လို့ဒီလိုပြောမိတာမတိလိုက်လို့ဒီလိုအမ်လုံးမိတာဟောလူကလည်းပဲ तू ကမတိလို့ तू စိတ်ထဲမှာမလုံးမချုံဖြစ်နေလို့သူတို့ပြောမိတာမြတ်စွာဘုရားအဲ့ဒါကိုအပေါင်းကွဲမရှိအကောင်လုံးမြင်တယ်လဲပြင်းမှာဘာသွားတာတော့ဆင်သွားလို့မြင်ရတယ်လဲပြင်းမှာဆင်သွားလို့မြင်ရတယ်ကွင်းကွင်းကွက်ကွက်မြင်ရဘုံမို့တို့တရားနာပေးသလိုကြတော့ဒုက္ခကိုမြင်တယ်ဆိုတခါတည်းကိုဒုက္ခအနေနဲ့မမြင်တော့ဘာလို့မြင်တော့ငါဆိုပြီးတော့မြင်လိုက်တာ तू ဆိုပြီးတော့မြင်လိုက်တာ तू ငါဒီလိုပြောတယ် तू အနေနဲ့မြင်လိုက်တယ်လေမောင်ဖြူငါဒီလိုပြောတယ်ဟိုဘက်ပါတီကငါဒီလိုပြောတယ်ထို့ဒီလိုပြောတယ်ဟိုဘက်နိုင်ငံတို့ဒီလိုပြောတယ်ဟိုဘက်ဘာသာကထို့ဒီလိုပြောတယ်ဆိုကွာ personalize ဖြစ်သွားတယ် အဲ့ဒီငါဆိုတဲ့ဟာကိုကဒုက္ခကိုဒုက္ခတိုင်းမြင်တာအဲ့ဒါကိုပရမတ်လို့ခေါ်တယ်ဒုက္ခကိုဒုက္ခတိုင်းမမြင်ဘဲနဲ့ငါလို့မြင်လိုက်တာအဲ့ဒါပညာမြင်လို့ခေါ်တယ်ဒီပညာကသူကဘလောက်မှမကြည့်ဘူးတဲ့ဘလောက်မှမကြည့်ဘူးဒုက္ခဆိုတဲ့ပရမတ်ကသူကအရန်ထင်ရှားတဲ့အရန်မြင်ဒါပေမဲ့ကိုယ်မှာအဝိဇ္ဇာကြောင့်မောဟကြောင့်တလောက်လွင်ပြင်မှာဆင်းသွားလို့ထင်ပေါ်နေတဲ့ဒုက္ခကိုမမြင်ဘူးရှေးစကပုံတစ်ခုရှိတယ်အဲစပင်တစ်ချောင်းကဖုံထားလို့တဲ့တောင်တစ်လုံးမမြင်ဘူးကိုရှေ့မှာရှိတဲ့တောင်လုံးမမြင်စပင်တစ်ချောင်းဘလောက်မှမကြည့်ဘူးဒါမှမဟုတ်အဲ့ဒီစုပင်တချောင်းလေတောင်တစ်ခုလုံးကိုသူဖုံးကွယ်နေတယ်နင်းနဲ့ငါနဲ့ဆိုတဲ့ဒီလိုဒီအကျင့်တွေပေါ့ဒီ habit တွေဒီ habit တွေကသူကနေ့တိုင်းနေ့တိုင်းတွေးနေရတဲ့ဒုက္ခတောင်ကြီးလိုကြီးမားတဲ့ဒုက္ခလွင်ပြင်းမှာဆင်သွားလို့ထင်ရှားနေတဲ့ဒုက္ခဒီဒုက္ခကိုမမြင်ဘူးမမြင်အဲ့တော့ဒုက္ခကိုအနိကကြည့်မကြည့်ဖို့မဖြစ်နိုင်တာကဘုန်းတော်ကနံပါတ်1ဒုက္ခကိုကြိုးပြီးတော့မျောလင့်မထားဘူးဒုက္ခရှိဆိုမျောလင့်မထားဘူးငါဒီအလုတ်ကောင်းကောင်းရတယ်ခုအလုတ်ဒီအလုတ်အသက်မှာငါတငယ်ချင်းကောင်းတွေနဲ့တွေ့ရမယ် boss ကောင်းတွေနဲ့တွေ့ရမယ်လက္ခဏာကောင်းကောင်းရှိမယ်အဲ့ဒါအကောင့်တွေတွေ့ပြီးတော့သွားတာအကောင့်တွေကြီးပဲတွေ့ပြီးတော့သွားတာဘဝနေရာတိုင်းမှာစိတ်မြည်ပြင်းဆိုတော့မတွေ့မိဘူးစိတ်မြည်ပြင်းဘုန်းတော်ဒီအောက်ဆွေချာမှာပြမတော်ဘုရားဝတ်တက်တဲ့စာအုပ်ဘုရားဝတ်တက်စာအုပ်ဒီစာအုပ်ထဲမှာဒါကျေးဇူးရှင်မိုင်ဖုံးဆရာတော်တို့ဆရာနေပြီးတော့ဘုန်းတို့တင်ထားတယ်နံပါတ်စာမျက်နှာနံပါတ်6မှာအာယန္တုဘုံတော်ဣဒ္ဓဌာနသီလနိက္ခမပညာဝိရိယခန္တီသစ္စာအဋ္ဌဌာနမေတ္တာဥပေက္ခယုတ်ဓာယဝေါကနထအာဝုဓာနိတိနော်အာဝုဓာနိတိအာဝုဓာဆိုတာကလက်နဲ့လက်နဲ့တက်ဆင်တာပါတယ်ဒီလက်နဲ့ကဘာလက်နဲ့တုံးဒါနာဆိုတဲ့လက်နဲ့သီလဆိုတဲ့လက်နဲ့ပညာဆိုတဲ့လက်နဲ့ပါရမီ7ပါးဆိုတဲ့လက်နဲ့ဘာဆိုတော့ဒီလက်နဲ့တွေလိုတာတော့ဘဝကသူကစစ်ပွဲလိုပဲဘဝစစ်ပွဲလိုပဲယုံသွားတယ်အလုတ်သွားတယ်စစ်ပွဲမှမတည့်တဲ့ခါကျတော့ကွနမောနမဲ့နေတယ်ရှေ့တန်းမှနေတဲ့စစ်သားကသူကအမြဲတမ်းတတိအပြည့်နဲ့နေအချိန်မရွေးအတိုက်ခိုက်ခံရတယ်နော်အလစ်ချောင်းစနိုက်ပါတွေလာပြီးတော့ပြစ်နိုင်တယ်သူအမြဲတမ်းတတိအပြည့်နဲ့နေတယ်ဘဝကိုအဲ့လိုတတိအပြည့်နဲ့နေပါတယ်ဒီမှာဒုက္ခနေရာတိုင်းမှာရှိတယ်အလုတ်ဌာနတွေမှာလူတွေလူမပြည်တာတွေစိတ်ဖြစ်စမှုရှိတာတွေအဲ့ဒါမျိုးတွေရှိတယ်ဒါလေးတိထားရင်ကိုအလုတ်မှာကိုမနေဘူးနော်ကိုအထက်မှာရှိတဲ့မန်နေဂျာ तू ကလည်းပဲစိတ်ဖြစ်စမှုနဲ့ပဲကိုဒါမိတ်တက်တယ်မန်နေဂျာကိုလာပြီးတော့ပြောရဆိုရင်ကိုလာပြီးတော့ pressure ပေးတယ်ကိုကထင်တယ်လေ तू မှာ pressure ရှိလို့ तू က pressure ဒီဘက်ကိုကျွန်လာတယ်ကိုအဲ့ဒါမမြင်ဘူးငါ pressure လာဖြစ်ဆိုနင်းနဲ့ငါနဲ့ဖြစ်သွားတယ်တဲ့မလားသူ့စီမှာရှိတဲ့ pressure အဲ့ဒီဒုက္ခအကြီးပဲဟုတ်တယ်မလားသူကလည်းသူ့အထက်ကလူကသူ့ခိုင်းတယ်အထက်ကလူကတခါထပ်ခိုင်းအထက်ကလူတခါထပ်ခိုင်းစည်ရင်ငယ်စည်ရင်ကြီးကခိုင်းတယ်စည်ရင်ကြီးကိုအပေါ်ကဦးစီမှုတွေနောက်ညှို့မှုတွေညှို့မှုတွေကိုအဲ့ဒါညွန့်ချုပ်တယ်သူညွန့်ချုပ်တယ်ညွန့်ချုပ်တယ်ခါညွန့်ချုပ်ကြတော့လေခါဝင်ကြီးရှိမှအဲ့ဒါကြွက်လေးလို့ 都来找的。文姬找来，文姬就写嘛，看得多，找来论点，搞定嘛了。文姬就来不是看的，哎，越看到没，比如写嘛，有个不做了嘛，说多了，哎呀，拍下的娘。地带没路带，路带拍下的是的，米巴呢，咋子米？没呀，这个表演没呀。大姑把这个把拍下背呢，都没有这个拍下背呢。隔离个，不露天的是，没呀都拍下背了多少天了？没嘛拍下细时候多没命。我明天得找木路，没背的很多，确实。我就那么看的是 auto rejection 的大差数，确实 reject 了。米巴嘞爱戴没？第一个来的。别让那么长，我谈的就六七的，六七的，个累嘛，都罗嘛 ，expectation 的没有没有那 peer pressure 没有没有的呢，都罗嘛 pressure 是啥？没办法嘞，没。而细腻的都看，没办法 pressure， 大米的 pressure， 没办法都看，大米都看，哎，然后没得看咋着？这老七的没办法，大米上嘛哩，这姐姐皮的爱你细。他把皮肉弄熟，都看我没的，都看没了。这个买掉看，苦了没洗的，看上的少嘛，都都没掉没洗的，明白吗？那都啊，辛苦嘛的，得掉它呗，哎，那不就都掉它呗，都都没有。就是，这个买呀，得地高呢。都看过别人身上的，英兰要多的，那个这是三文皮皮的三文包上，明白没有？英兰要多的，哎，那里哎，都看的勇敢，哎，都看的看的多，没有地产的，没多少钱嘛，没办法，给他们也，没多少肉，他们又来不了，没少少难过。ยิ่งตาเวงไข่เลยยิ่งตาเวงไข่ไม่รู้ตัวอะไรขาดจะรอยิ่งตาเต็มไปเลยเด็ดเดียดูข้ามไม่เนี่ยหัวยาเราขาดจะไอ้ดูข้าลีดีตุ้มยาลูกไปเองแล้วมาส่งตัวเซนิเราโอ้ยงแขนเลยเซนิเรายงแขนมาตัวดีดีจับสิทำไมที่ลูกไปดีดีจับสิน่ะโอ้ข้ามข้าวหนอลูกไปอินทางเย็บจับตุ้มตุ้มมีเลี้ยวตุ้มสมาร์นะตุ้มก็ตัวมีเลือดเปลี่ยวเปลี่ยวเลยฮะตัวมีเลือดมาเปลือกเพรสชั่นสิ่งเปลือกตัวก็ใช่อะไรตัวน่าแล้วนับปีเองตัวเด็กเข้าเลยตัวพยายามเปลี่ยนไอ้ตัวเนี่ยเอาสังขารเปลี่ยนเองตัวตัวมีก็มีเปลี่ยนเลยเด็กเข้ามีก็ตัวมีเปลี่ยนเลยเด็กเข้าอะไรนะตัวอายันยินดีบ่นอายันก่อนที่เกลี้ยมาเลยชินเนกเรียพมวติละคู่รัวตัวคอนซัลท์ทำเสร็จแล้วไหมมีเลือดสูงหน่อยคู่รอโหเดี๋ยวเพไม่ใช่แบบนั้นจีบยังลายอะไรสูบไหมนับไปรอเซรันพีเซรันเอาเส้นมาทวักขึ้นมาหัวเซรันบุเซอีเลฟเอาเส้นมาทวักขึ้นมาไม่ส่งตัวอะไรสูบไหมที่เคลียร์ตัวยิ่งเจ็ดแต่ positive energy ดูข้างนี่แหละ positive energyถ้าจะดูข้ามันเจ้าเนี่ยดูข้ามันเจ้าเนี่ยดูข้ากูเนี่ยสองพี่อาก้าตีเมียสายบัวตีเมียสายบัวดูข้าพาลงมาลงตีอาแม่ถ้าพี่สุนตีไหนบ้างนะมาตีเรากว่าโจกให้หลายไปเลยถ้าพี่สุนที่กรมนี้ที่กรมนี้มาเล่าๆอะไรแค่เราถ้วยฉันนั้นส่วนถ้วยเราอย่างไรแต่ไม่ที่มาชี้เด็ดที่มาพิจารณาสิทธิ์แทนฉันที่กูสามนับกรมนี้คู่มาที่เราอลาดูดูขาดีอลาดูปกกูดีไอ้ที่ปกกูเนี่ยด้วยกูว่าที่แท้ปกเราไม่ช่วยเพียง so that we can handle better မြတ်စွာဘုရားကဒုက္ခကိုကြည့်တဲ့နေရာမှာပရိစ္ဆသမုပ္ပါကိုပဲကြည့်ဒုက္ခခါတဲ့ဘယ်လိုကနေဘယ်လိုဖြစ်တယ် A ကနေ B ဖြစ်တယ်ကာကျင်နေခါပြီးဖြစ်တယ်ခါကွဲနေကငယ်ဆက်တယ်ဒါကြတဲ့အသေးစိတ်ကြည့်အဲ့ဒီလိုအသေးစိတ်ကြည့်လို့မြတ်စွာဘုရားကဘယ်လိုမြင်အောင်ဆိုဒီဒုက္ခဒီလိုကြောင့်ဖြစ်တာစေတမပညာရှင်တွေအရင်တော့ပလေယောဂါတို့ငှက်ဖြာယောဂါတို့ဥရောပမှာရှိတယ်လေအဲ့ဒါကိုသူတို့အနိကကြည့်လိုက်တယ်အနိကကြည့်ရခါကျတော့ဘယ်ကနေဖြစ်တယ်ဆိုတော့သူတို့တွေ့ဒီကမြတ်စွာဘုရားလည်းနှစ်လွန်ခဲ့တဲ့နှစ်ပေါင်း2600ဒီဒုက္ခအနိကကြည့်ကြည့်ခါကျတော့သူ့ရဲ့ဇင်းမြစ်ကိုတွေ့အဲ့ဒါနဲ့မြတ်စွာဘုရားချက်ချင်း positive ဖြစ်လာတယ်ဒီပြဿနာဖြေရှင်းနိုင်တယ်ဒီဒုက္ခဖြေရှင်းနိုင်တယ် positive ဖြစ်လာသူကသူလည်းဖြေရှင်းပြီးပြီနောက်ဉာဏ်ဉာဏ်တဲ့လူတွေကိုလည်းပဲဘလောက်မှမလုံရဘူးတဲ့ဒုက္ခဖြေရှင်းတာဒီရှေ့မှာတောင်ကြီးတစ်ခုလုံးကိုဖုံးထားတဲ့စပင်လေးတစ်စက်စပင်လေးတစ်ချောင်းဒီတစ်ချောင်းလေးကိုမြင်ပါတဲ့ဒါငါမျက်စိကိုဖုံးထားတဲ့စပင်လေးတစ်ချောင်းဒါကတော့နင်နဲ့ငါနဲ့ဆိုပြီးတော့လှုပ်တဲ့အချင်းပဲနင်နဲ့ငါနဲ့လှုပ်တဲ့အချင်းဒါကဟုတ်ဒုက္ခရဲ့အကြောင်းရင်းပဲသက်ကာယဒိဋ္ဌိလို့ခေါ်တယ် depression အမေလည်းရှိတယ်သားသမီးလည်းရှိတယ် boss လည်းရှိတယ်ကိုယ်စီမံလည်းရှိတယ်အလိုလိုခိုင်တဲ့နေရာအဆိုးရလည်းရှိတယ်တိုင်းပြည်ပြည်သားလည်းရှိတယ်ဝန်ကြီးလည်းရှိတယ်အောက်ခလူလည်းရှိတယ်ဝန်ထမ်းတွေလည်းရှိတယ်အဲ့လိုမြင်နေဆိုရင်အဲ့လိုမြင်နေဆိုရင်ဟောဒါသူလည်းဒီလိုဖြစ်တယ်ဆိုကိုချင်းစာတက်တယ်အင်္ဂလိပ်ပြောတဲ့ဟာ you know you can be in that shoe and feel that pain အဲ့လိုလောက်ခံကြတော့စိတ်ကဒီမသိစိတ်ခေါ်တယ်မသိစိတ်အလိုလိုနေနေနစရန်ခိုင်နှုံသဘာဝဒုက္ခကိုထပ်ပြီးတော့ဖြည့်တယ်ရှစ်စရန်ခိုင်နှုံအာသဝဒုက္ခတော့မဖြစ်တော့မဖြစ်တော့ပြဿနာဖြေရှင်းနေနေဆိုပြီးတော့ဟိုယုံကြည်မှုလည်းရှိလာတယ်စစ်တတ်ကြမယ်ဆိုလူအများစုကတော့သူများကိုဒီလိုပြောတယ်ဒါမှမဟုတ်လှုပ်ချင်တာလှုပ်ချင်တဲ့အတိုင်းမဖြစ်ဘူးရောက်ချင်တဲ့အချိန်မရောက်ဘူးရချင်တဲ့မရဘူးဆိုရင်စစ်တတ်ကြလိုချင်တယ်မရလို့လိုချင်တယ်မရတဲ့ဒုက္ခဒါပေမဲ့လိုချင်တယ်မရတဲ့ဒုက္ခကအဲ့ဒါကိုခဏလေးမိမိစိတ်ထဲကိုအနိကကြည့်လိုက်တယ်လိုချင်တယ်မရတဲ့ဒုက္ခဒီလိုဖြစ်တယ်ဆိုတော့အပြင်လူအနေနဲ့ပြန်ပြီးတော့ကြည့်အပြင်မျက်စိနဲ့ပြန်ပြီးတော့ကြည့်ပွဲကြည့်တဲ့ပေးတဲ့အနေနဲ့ပြန်ပြီးတော့ကြည့်ဇက်ကအဲ့ဒါလူပွဲကြည့်ပေးတဲ့ဒီထဲမှာစိတ်ထဲမှာယင်ထဲမှာတော့ဇက်ကနေတာမကျေနပ်တဲ့စိတ်တွေ brown blend ဖြစ်နေတဲ့စိတ်တွေအယမ်းမြတ်တဲ့ဟိုနှလုံးခုန်ဒါတွေအဲ့ဒါတွေဖြစ်နေဒီအတင်းပြောခြင်းနဲ့ဟာအဲ့ဒါတွေဖြစ်နေအဲ့ဒီဟာကိုတခါတည်းထွက်သက်ဝင်သက်လေးရှူပြီးတော့ထွက်သက်ဝင်သက်ချက်စနေတာရှူအကြိုက်မဟုတ်ဘူးမနစ်ဝက်လောက်ပဲစက္ကန့်30လောက်ဝင်လေထွက်လေလေးရှူပြီးတော့တရားလေးကိုကြည့်နေဟာလက်သီးပြန်ထိုးခြင်းနဲ့လက်သီးပြန်ထိုးစန်ဒီဆန်ဆိုနိုင်ကိုလက်သီးနဲ့ထိုးပြီးအဲ့ဒါတော့ထိုးပြီးပြီသူကအဲ့ဒါတော့ထိုးပြီးပြီထိုးခြင်းနဲ့ဆိုရင်နိုင်ကိုလက်သီးထိုးခြင်းထိုးခြင်းနဲ့ဟာလေးကိုအပြင်လူနဲ့ကြည့်လိုက်အပြင်လူနဲ့ကြည့်နိုင်အောင်ဘာလို့မှတော့ထွက်တဲ့ဝင်တဲ့လေးစက္ကန့်ဝယ်လောက်မိနစ်စက္ကန့်ပေါ့30လောက်မိနစ်ဝယ်စက္ကန့်30လောက်ခက်လေးဝင်လေးကြီးမဟုတ်နဲ့1နဲ့30ထဲမှာရည်ပြီးတော့စိတ်ကိုတစ်ချက်အယုံလွှဲလိုက်နောက်ပြင်ပြန်ကြည့်အဲ့ဒါအပြင်လူနည်းနည်းကြည့်နိုင်တယ်စက္ကန့်ကြည့်လူနည်းစက္ကန့်လူကကြည့်တယ်ဆိုရင်ရုပ်ရှင်ထဲမှာသူညာလက်သီးထိုးရတယ်ကိုကစက္ကန့်ရဲ့လူနည်းနည်းကြည့်ရကိုလိုက်ထိုးဘူးမလို့ဇက်ထဲမှာသူတို့ပြေးနေတယ်လူတယောက်လိုက်တယ်လူတယောက်ပြေးတယ်ကွာလိုက်ပြေးဦးမလို့ကိုတနေရာထဲမှာထိုင်ပြီးတော့ပဲကြည့်သူတို့ဆဲနေတယ်ကိုဝင်ပြီးတော့ဆဲဦးမလို့ သူတို့ဟားတိုက်နေကိုဝင်ပြီးတော့အဲ့လိုလုပ်ဖို့မလို့အပြန်နေကြည့် a third person as a spectator တတိယပုဂ္ဂိုလ်နေနဲ့တတိယပုဂ္ဂိုလ်ကဒါစာနဲ့ပေးနေပြောတာလေတတိယပုဂ္ဂိုလ်ပထမပုဂ္ဂိုလ်ကငါဒုတိယပုဂ္ဂိုလ်ကသင်တတိယပုဂ္ဂိုလ်ကသူတို့ဟုတ်တယ်မလားတတိယပုဂ္ဂိုလ်နေနဲ့ကြည့်အဲ့တော့ပထမပုဂ္ဂိုလ်နဲ့ဒုတိယပုဂ္ဂိုလ်ဒီမာရင်တင့်နေတာလေတတိယကိုမရောက်နိုင်ဘူးဒါဟိုမြတ်မတရာပြန်ပြောတယ်တတိယဘုက္ခုမရောက်နိုင်ဒီအကျင့်လေးလောက်ထားပါတယ်ဒုက္ခနဲ့တွေ့တိုင်းတွေ့တိုင်းအလုံးမှာပဲဖြစ်ဖြစ်ကာမောင်းနဲ့ပဲဖြစ်ဖြစ်အဲ့ဒါလေးကြည့်ပါလူတယောက်ကကားကိုသူရုံးရောက်ဖို့တဲ့ pressure ဖြစ်နေအလုံးသွား pressure ဖြစ်နေလို့သူသွားချင်တဲ့နေရာတော့သူ pressure ဖြစ်နေတယ်ဟိုဘက်လမ်းထဲဝင်နေဒီဘက်လမ်းထဲပြန်ဝင်နေဟိုဘက်လမ်းဝင်နေဒီဘက်လမ်းပြန်ဝင်လိုက်သူကနေမငြိမ်စိတ်မငြိမ်ပြန်ကနာမငြိမ်ဖြစ်နေအဲ့ဒီပုဂ္ဂိုလ်ရဲ့ဒုက္ခကိုအနိက္ခကြည့်ပေးပါတဲ့အနိက္ခကြည့်ပါဆိုသူစိတ်ထဲဝင်ပြီးကြည့်ပေးသူစိတ်ခဏမငြိမ်ဖြစ်နေတယ်သူ restless ဖြစ်နေတယ်သူစိတ်ဖိစီးမှုတွေဖြစ်နေတယ်အဲ့လိုမြင်လိုက်တယ်ဆိုရင်ကိုယ်စိတ်ထဲမှာအေးသွားသူ့ကိုဆဲချင်တဲ့စိတ်မဖြစ်ဘူးအဲ့လိုအတွေ့ဒုက္ခကိုမမြင်ဘူးဆိုရင်မမြင်နိုင်နဲ့ဘာဖြစ်သွားဆိုဒီကောင်အပါဝါတယ်ငါရှိလာကြငါဘယ်လိုလုပ်တယ်ညာလိုလုပ်တယ်စကားတဲ့အဲ့ဆိုနင်းနဲ့ငါတိုင်းဖြစ်သွားတယ်တတိယပုဂ္ဂိုလ်အဆင့်ကိုမရောက်နိုင်တော့တတိယပုဂ္ဂိုလ်နေနဲ့မကြည့်နိုင်တော့တတိယပုဂ္ဂိုလ်နေနဲ့ကြည့်မှသူကနိနိကကကြည့်နိုင်တာတဲ့ဒါကြောင့်သတိဒီဓမ္မစကြာထဲမှာမြတ်စွာဘုရားဟောတာဣတံဒုက္ခဣတံဆိုတာဒီဟာဣအယတတိယနန်စားနဲ့တုံနာတယ်နင်းနဲ့ငါနဲ့ဒီလိုမဟုတ်ဘူးနင်းနဲ့ငါနဲ့ဆိုရင် तू ကစပင်လေးတစ်ချောင်းကတောင်ကြီးခံနေလို့တောင်ကြီးတစ်လုံးကိုမမြင်ဘူးမမြင်ဘူးမမြင်တဲ့လူချင်းချင်းတွေ့ရင်ဘာဖြစ်တာတော့ဒီလိုပဲတိုက်မိတာပေါ့တိုက်မိတာဒါကြောင့်သူ့ရဲ့ဒုက္ခကိုမြင်ပြီးတော့သူကအဲ့လိုဟိုဘက်ကိုဟုတ်ပဲလမ်းကိုဝင်လိုက်ဒီဘက်လိမ့်ကိုဝင်နေဟုတ်ပဲလမ်းကျောဝင်နေဒီဘက်လမ်းဆိုအဲ့လိုလုံးနေစင်ကိုကသူ့ကိုလမ်းပေးလိုက်ဒါကအရှုံးပေးတာမဟုတ်လူတယောက်ကလူပါဝါတာကိုဒီတိုင်းငြင်ခံနေတာမဟုတ်လူအများစုအဲ့လိုမြင်တတ်တယ်အခုကတောင်ကြီးတစ်လုံးတုံးအဲ့လိုလူတယောက်ကကားကိုဟုတ်ပဲဒီဘက်လာပြီးတော့မောင်းတာကိုကိုရှိမှအဲ့လိုလာလို့တော့ကိုစိတ်ကမတုံ့လှုပ်ဘူးဒီလိုပြောတာတောင်းသလုံးတစ်ပင်လေးတစ်ပင်လို့ဒီလိုယိုင်နေတာမဟုတ်ဘူးကို तू လှုပ်တဲ့အတိုင်းကိုကသွားပြီးတော့လှုပ်တယ်မခံချင်လို့သွားပြီးတော့လှုပ်တယ်ဆို तू လည်းတစ်ပင်တစ်ပင်ကိုလည်းတစ်ပင်တစ်ပင်လေတိုက်တိုင်းဘာဖြစ်တော့ယိုင်နေတစ်ပင်တိုက်တိုင်းယိုင်နေဖေ့စ်ဘွတ်ကြည့်ရင်ဒါလေးနဲ့ကြည့်ဖြစ်ပါကြည့်ရခါမှာဒါဒုက္ခဖြစ်နေလားမသိဘူးဒီလိုအဲ့လိုနားလည်ပေးလိုက်အဲ့လိုနားမလည်ပေးဘူးဆိုရင်သူဒုက္ခကိုဒုက္ခဖြစ်လာတယ်ဟဲ့ကိုဒုက္ခဖြစ်လာတယ်ဒုက္ခနေပြီးတော့နဒုက္ခဖြစ်လာကိုကထရေးသုံးဒုက္ခဖြစ်ကိုကပြန်ပြီးတော့ရေးလေးဒုက္ခဖြစ်နောက်တိုင်းနောက်ပိုင်းတော့လေအနန္တဆက်ကြောင်းလာတကယ်အနန္တမရေးမတွေ့အဲ့တော့ဘုံမုံမြင်တဲ့တချို့နိုင်ငံတွေမှာပေါ့လူတယောက်ကအဲ့လို restless driver reckless driver ခေါ်တာပေါ့အမှုမဲ့မမဲ့ driver တွေရှိတယ်ဆိုရင်တကယ်လို့လူတယောက်ကအဲ့ဒီလူနားလဲပေးလိုက်တယ်ဆိုရင် အဲ့မြက်ဆက်မကူးတော့ဒီမကြခင်ကနိုင်ငံထနိုင်ကိုရောက်သွားတော့ဗမာကြီးကမြန်မာသမတ်ကြီးကပြောတယ်ရှင်ဖျားတဲ့ဒီမှာတပည့်တော်ဒရိုင်ဘာတွေကဟိုဘက်ဒီဘက်ကိုကြည့်တယ်တခြားဒရိုင်ဘာတွေလည်းဒီတိုင်းပဲအဲ့ဒီအကျင့်ကောင်းနေသူကရနိုင်တယ်ပြီးနေတယ်ဒါကို positive energy လို့ခေါ်တယ်ဘယ်ကနေလာတော့အကောင်းမြင်ဝါဒကနေလာကောင်းတဲ့အင်အားဒေါသအင်အားမဟုတ်တော့ဂိယုဏအင်အားသူများအတွက်ပါတွေးပြတယ်အင်အားဓမ္မနည်းကဘုံဘုံပြောတဲ့ပုံပြနေမှာလေတရောင်းစားပါလို့တရောင်းစားဖြစ်နေတော့သူ့အတွက်ပဲတွေးတာကြွက်လေးကသူ့ရဲ့ထမင်းကိုသူ့ရဲ့ညစာလာခိုးစားခေါ်ဆုံးနင်ကညစာပါလို့ခိုးစားတော့နင်နဲ့ငါနဲ့သူဒီလိုကြည့်တယ်သူ့သူ့အတွက်ပဲသူကြည့်တယ်အဲ့ဒါကြောင့်သူတရောင်းစားဖြစ်တယ်emotion အရာဆိုရင်လူအများဆိုတာဒီလိုပဲအဲ့ဒီအစ်မပဲရှိနေနဲ့ငါနဲ့လည်းနောက်ပိုင်းကျတော့အဲ့ဒီလူကြီးကဘာဖြစ်လို့အဲ့ဒီဘဝကိုလွတ်သွားတာတော့မြတ်စွာဘုရားစီရောက်သွားတယ်မေခွန်၄ခုရှိတယ်လေမေခွန်၄ခုရှိတာမြတ်စွာဘုရား၃ခုပဲဖြည့်မယ်ဆိုတော့ဟာဒုက္ခပဲသူ struggle ခဏလှုပ်လဲရတယ်နောက်ပိုင်းကျတော့သူကသူများကိုပဲဦးစားပေးလိုက်သူမေခွန်သူမမေးတော့လက်ကြီးရဲ့မေခွန်သူမေးပေးတယ်ဇော်ကြီးရဲ့မေခွန်မေးပေးတယ်မိသားစုတစုမေခွန်မေးပေးတယ်ဒါကတကယ် positive ဖြစ်တဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးဘုံဘုံတို့ကလိုတာဒါအသင်းထဲမှာလိုအပ်တယ်မိသားစုထဲမှာလိုအပ်တယ် big heart ခေါ်တော့ပေါ့နော်အမနာမကြီးမားတဲ့နှလုံးသားအဲ့လိုပုဂ္ဂိုလ်မျိုးလာတယ်တိုင်းပြည်ထဲမှာလိုအပ်တယ်ထပ်ပြောမယ် Facebook မှာလိုအပ်တယ် Twitter ထဲမှာလိုအပ်တယ်နာလိုအပ်တယ်အဲ့တော့သူကဘာမှစားစရာအပိုမရှိတဲ့တရောင်းစားတနေ့တောင်းမှတနေ့စားရလို့ဒါပေမဲ့လက်ကြီးရဲ့ဒုက္ခကိုသွားကြည့်လိုက်တော့သွားတွေးလိုက်တော့သူ့ရဲ့ပြဿနာကအသေးလေးဖြစ်သွားတယ်။သူ့အင်အားဘယ်လောက်ကြီးလာလို့ဆိုတာလေးစမ်း positive energy လက်ကြီးကနဂါဖြစ်နေတာစောင့်နေတာသူ့သူလှုပ်ရှားရှိတဲ့ဟာသူလှုပ်နေတာ900ရှိပြီမဖြစ်နိုင်သေးဘူးတနာတယ်တနာတယ်ဒါကရုဏာခေါ်တယ်ကရုဏာ compassionလေကြီးရဲ့ဒုက္ခကိုမြင်လို့အနိကကြည့်လိုက်လို့ဘာဖြစ်သွားတော့ compassion ဖြစ်သွားတယ်ကရုဏာဖြစ်သွားတယ်ဒေါသမပြေဒီလေကြီးကလည်းကွာငါတရားဆာစားစရာမရှိဘူးဒီမှာမြတ်စွာဘုရားစီနီလန်းလာပြီးတော့ငါဘောကဘာကြောင့်ဒီလိုဖြစ်နေဆိုတော့လာမေးမလို့ तू ကလည်းငါ့ကိုလာပြီးတော့ဒုက္ခပေးနေပြန်ပြီဆိုဒီအတွေးမျိုး तू ကမတွေးဘူးလေကြီးကိုဒုက္ခအတီးဘာတော့ blaming လုပ်တဲ့ဟာလीအပြစ်တင်တဲ့ဟာ तू မလုပ်ဘူးသူကလည်းပြန်အပြစ်တင်တယ်ငါဘာဖြစ်လို့တရောင်စားဖြစ်နေရတော့အဲ့ဒါ तू အပြစ်မတင်တော့ तू စိတ်က elevated အမြင့်ကိုရောက်သွားတယ်တွေးတာကိုအမြင့်ကိုရောက်သွားတယ်အစဉ်နှံမြင့်သွားတယ်ဇောကြီးဒီအရှင်ထွက်နဲ့ဒီလိုထွက်ပြီးတော့တရားဆက်ခြင်းနေတယ်နှစ်ပေါင်း1000ရှိပြီ तू လည်းနတ်ပြည်ရောက်ခြင်းနေတယ်သူရဲ့အဲကြံကန်တယ်သူ့ရဲ့ကျင့်စဉ်တိုင်းဆိုသူကနှက်ပြေအောင်မှာခုနှစ်ပေါင်း1000တော့မှာဆိုတော့ဒီဇောကြီးကလည်းဒုက္ခပဲသူဒုက္ခရောက်နေတာဇောကြီးဒုက္ခကိုမျှဝေခံစားပေးလိုက်ကိုကဟိုအောက်လက်ငယ်သားဖြစ်ပေမဲ့လူကြီးရဲ့ဒုက္ခကိုမျှဝေခံစားပေးကိုရဲ့ဘဝဒီလိုပြောင်းသွားနိုင်တယ်လို့သူဆိုတယ်သူကတရောင်းစားပဲတရောင်းစားနဲ့ဇောကြီးเนี่ยတခြားစီပဲအာနာပါဝါတခြားစီဒါပေမဲ့ဇောကြီးတောင်မှသူ့မှာဒုက္ခရှိတယ်လို့သူလို့ပြောချင်တာဇောကြီးတောင်မှဒုက္ခရှိအဲ့ဒါလေးကိုတရားစားကမြင်လိုက်တဲ့ခါကျတော့သူ့မှာတရားစားဘဝတစ်ချက်ချင်းလွတ်သွားတယ်ဇောကြီးပြန်ပြောပြလိုက်တယ်ဒီဆေးထုတ်ကြီးเนี่ยဒီmagic ဆိုတာဘယ်မှာလို့ပြောခေါ်တော့မြင်လိုက် เอ้ยแม่ละทางเวสเวสเวสทางเอเสทางเวดีหายก็ซวยนี่รู้แหละตาเลี้ยวซุ่นลุไล่ป่าซุ่นลุไล่ไปส่วนนับพี่เชิญยောက်ทําซะတော့ซุ่นลุไล่တော့ตมุริยะแหน่ตัวเลยโซจีเลิกกันแล้วตมุริยะแหน่ตัวเลยตู้เยคนอคนนี้ตัวต่วยด่าနေได้ฮะตัวแหน่ตัวเลยเมสเสจก็တော့ let go ลงไหนเนี่ยส่วนซุ่นลุไหนเนี่ยส่วนโดดะดุขะဒီဒုက္ခတွေအားလုံးကြော်လွားနိုင်တယ်ဒီလိုဆိုလာတာလက်ကြီးကလည်းကြော်လွားသွားတယ်ဇောကြီးကလည်းကြော်လွားသွားတယ်သူတို့ထက်အရင်ကြော်လွားတဲ့ပုဂ္ဂိုလ်ကတော့ဒီတရားဆောင်ပဲမြတ်စွာဘုရားစီရောက်သွားပြီးကြတဲ့ဟာမြတ်စွာဘုရားသူ့ကို inspire လုပ်တယ်လေ inspire လုပ်တယ်စိတ်တည်ငြိမ်အောင်လုပ်ပေးတယ်ဗျဒါကြောင့်ဗုဒ္ဓံနုဒရီသိအရေးကြီးဗုဒ္ဓံနုဒရီအရေးကြီးတယ်ဤတိပိသောအကျင့်များစွာယူပေးရင်နေတိုင်းယူပေးရင်အလုတ်သွားတဲ့အခါမှာခံရတဲ့စိတ်ဒုက္ခတွေကိုခံနေတယ်ဒီလိုပို့ပြီးတော့ခံနေတယ်အဲ့တော့ဇောကြီးဆီကနေပြီးတော့ဇောကြီးပညာလည်းရတယ်ဇောကြီးတကူလည်းရတယ်လှည့်ကြီးဆီကနေပြီးတော့ယတနာလည်းရတယ်မိသားစုစီပြောင်းတဲ့အခါကျတော့သူတို့ရဲ့ဒုက္ခကိုတွေးပြီးတော့သူပြန်လာတော့စကားမပြောဘဲနဲ့16နှစ်အထိနေလာတဲ့တီတမီလေးသူဘယ်သူနဲ့မှခနိုင်လို့မရဘူးပြောရှင်စိတ်မရှိအခုကျတော့ဒီလူနဲ့ခနိုင်လို့ရတယ်ဘာဖြစ်လို့ဆိုဒီလူကကိုချင်းစာတက်တယ်အဲ့လိုကိုချင်းစာတက်တဲ့လူကိုအလိုတိတက်တယ်လူကိုရဲ့ကိုစိတ်ညစ်တယ်ဆိုရင်စိတ်ညစ်တာကိုသိတယ်လို့အဲ့လိုပုံကိုမျိုးကိုမကွာကျင်ဖို့လုပ်ချင်တယ်လေ message ကတော့ဘာပြောတာတုံးဆိုတော့ကျင်ဖို့ရွေးတယ်ဆိုရင်အဲ့ဒီလိုကိုယ့်ရဲ့ဒုက္ခကိုခံစားတတ်တဲ့ပုံကိုရွေးပါဒီလို message ပြောတာဒီပုံပြင်ကတနည်းတော့လောကထံအကြောင်းပြောနေတာနဲ့ဒီအကြောင်းတွေမပြောလဲရဘူးဒီနေ့တော့ဒုက္ခအကြောင်းပဲပြောရဲဆိုရင်စိတ်သိညစ်မှဆိုလို့ကျင်ဖို့ကြောင့်လည်းပြောလိုက်တော့ဒုက္ခကမိမိရဲ့ဒုက္ခကိုလည်းအနိကံကြည့်ပါသူများရဲ့ဒုက္ခကိုလည်းဝိုင်းပြီးတော့ကြည့်ပါအထူးသဖြင့်ကိုယ်နဲ့အဆင်မပြေတဲ့လူရဲ့ဒုက္ခကိုလည်းကြည့်ပါကိုယ်နဲ့အဆင်မပြေတဲ့လူရဲ့ဒုက္ခကိုသွားကြည့်ရဟာ तू ကတပည့်ဟုတ်ဒီလိုပြောဘူးတဲ့သူဒုက္ခကိုဘာလို့သွားပြီးတော့ကူးဆိုင်မှာတော့လူအများစုကဒီလိုပဲလာ။ तू ကမကိုကိုမဆိုင်တာ။ तू ကကိုကိုဒီလိုမကောင်းပြော तू ဒုက္ခဘာလို့သွားခံစားမှာတော့ဒီလိုပြောတာ။ तू ဒုက္ခကိုသွားပြီးတော့မခံစားရင် तू ပေးတဲ့ဒုက္ခကရခိုင်နှုန်း20ပဲ။အာသောအနုတဘာဝဒုက္ခရနှုန်း20ပဲ။ကိုကနေထိုက်ပြီးတော့ဆောင်းတဲ့ဒုက္ခက80အာသဝဒုက္ခဒါကြောင့်ဒီရာခိုင်နှုန်း80အာသဝဒုက္ခငြိမ်းသွားအောင်သူ့ရဲ့ဒုက္ခကိုသွားပြီးတော့ကြည့်လိုက်ပါဒါကြောင့်သူများဒုက္ခကိုသွားကြည့်တာကိလေသာငြိမ်းအောင်လုပ်တဲ့အလုပ်တွေပါကိလေသာငြိမ်းအောင်လုပ်တဲ့အလုပ်တွေနိဗ္ဗာန်ရောက်ကြအောင်ကျင့်စဉ်နေပါကိုမတက်တဲ့လူရဲ့ဒုက္ခကိုစိတ်ကူးရင်ပြီးတော့ကြည့်ပေးမြဝေခံစားပေးအဲ့လိုမျှဝေခံစားပေးတယ်ဆိုရင်သူကပြစ်လိုက်တဲ့သူကဒီလိုပေါ့အဲ့ဒီရာခိုင်နှုန်း20ဆိုတဲ့ဒုက္ခသူပေးတဲ့ဒုက္ခသူကိုယ်ဝေဖန်နေဟာတယ်အဲ့ဒါကသူကရှွံ့ညွန့်နေတူတယ်တဲ့ဒါစားထဲမှာပါတဲ့အတိုင်းရှွံ့နေတူတယ်သူကကိုယ်လာပေးတယ်ကိုယ်လက်ဖြန့်ပြီးတော့မယူဘူးဆိုရင်ကိုယ်လက်ပေးသလားမပေးဘူးအဲ့ဒီတဘာဝဒုက္ခတော့ရှွံ့ကတော့ရှွံ့ပဲရှိနေရရှိနေဒါပေမဲ့အဲ့ဒီရှင်ကသူရှင်အဲ့သူရှင်ကိုလည်းနံပါတ်1ကိုကမယူဆိုတာနောက်ပိုင်းတော့သူတိလာဆိုဟာဒီလူကြီးမယူလို့ပြောရင်ဒီလူကြီးကလည်းပဲဒီရှင်ကိုသူ့လက်ထက်မှာဆက်ပြီးတော့ထားပါမလားမထားဘူးသူလည်းပဲပြစ်ချလိုက်မှာပဲနေရောက်စလုံးဒုက္ခကင်းနိုင်တယ်ဒါပေမဲ့ဘယ်နေစားမှာတော့ကိုကနေစားကိုယ်နဲ့စား ุทุยาเอาธรรมสัจจะลิพมุนันเนยุบมันนะเนี่ยยุบมันเลวเลยชีทาจ้ะทุกข์โกอนิจจิเลยสระอิทันทุกขอริยะทิสันติเมเปกเวภพเภอนันตุเตตุธัมเมตุสักขงอุฑฺฑาติญาณํอุฑฺฑาติปัญญาอุฑฺฑาติเวสสาอุฑฺฑาติอาโลกอุฑฺฑาติงาอคุตฤจုံเนระอะยะกะทุกขะเปสุบิโรตีไลบาดิโลตีไลเตสอยดาโกทิสสญาณโลขอเรดิทิสสญาณญัสสะพะยาမပေါ်ခင်တော့ငါဘသူမှမသိဘူးဒုက္ခကိုဒုက္ခဘသူမှအတိအကျမသိဘူးဤသစ္စာစကားကြောင့်အနိအဝေတရားနာပေတမြာချမ်းမှချမ်းသာကြပါစေတာတုခေါ်လေတံခောပဏိတံဒုက္ခအရိယသစ္စံပရိညေယံတိမေဘေခဝေဘုဗ္ဗေအနန္တုတေတုဓမ္မေတုစက္ခုံဥဒ္ဒဘာတိညာဏံဥဒ္ဒဘာတိပညာဥဒ္ဒဘာတိဝိဇာဥဒ္ဒဘာတိအာလောကဥဒ္ဒဘာတိအခုတွေ့ကြုံနေရတဲ့ဒုက္ခကိုဖြေရှင်းဖို့ဖြေရှင်းနေတာလို့ဒီဒုက္ခကိုအနိကကြည်ပြီးတော့နားလည်အောင်လို့ရမယ်။တရားကိုကိစ္စဉဏ်လို့ခေါ်တယ်။ဒီကိစ္စဉဏ်ကိုမြတ်စွာဘုရားမပေါ်ခင်ဘယ်သူမှမသိဘူး။ဤသစ္စာစကားကြောင့်တရားနာပေတ္တမြတ်အားလုံးကိုချမ်းမှစိတ်ချမ်းသာရှိကြပါစေ။သံခောပဏိတံဒုက္ခံအရိယသစ္စံပရိညာတံတိမေဘိက္ခဝေဘုဗ္ဗေအနန္တုတေတုဓမ္မေတုစက္ခုံဥဒ္ဒဘာတိညာဏံဥဒ္ဒဘာတိပညာဥဒ္ဒဘာတိဝိဇ္ဇာဥဒ္ဒဘာတိအာလောကောဥဒ္ဒဘာတိဖြစ်လာတဲ့ဒုက္ခကိုမြတ်စွာဘုရားရှင်ကိုရမြတ်ကြီးကအနိကကြည်ပြီးဘယ်ဆုံးနားလည်ပြီးတကားလားဒုက္ခကိုငြိမ်းအောင်လုပ်ပြီးပါပြီဒုက္ခငြိမ်းတဲ့အခါကျတော့နှလုံးသားထဲမှာဒီလောကလုံးအတွက်အမြဲတမ်းအစဉ်အသင့်ဖြစ်နေတဲ့မဟာကိရုဏာတော်မြတ်ပေါ့ပွားလာတယ်ဘယ်လိုငြိမ်းအောင်လုပ်ရမလဲဆိုတဲ့မဟာတပ်ပညုတဉာဏ်တပ်ပညုဉာဏ်မဟာပညာဖြစ်ပွားလာတယ်ဣတိသံအကြောင်တရားနာပေတမြတ်အလုံးနေစဉ်တွေ့နေရတဲ့ဒုက္ခတွေ့တိုင်းဒုက္ခတွေ့တိုင်းတွေ့တိုင်းစိတ်မချမ်းသာမချမ်းမသာဖြစ်တိုင်းဖြစ်တိုင်းတတိတရားဖြစ်ပြီးကယုဏတရားဖြစ်ပြီးတကလား positive energy တဲ့အကောင်းမြင်ဝါဒတွေကျင့်ကြံချို့ခုအာထုတ်ပွားများနိုင်ကြပါစေ ဖေတမြတ်အလုံးကိုချမ်းမစိတ်ချမ်းသာရှိပြီးကိုတွင်ကိုပအိမ်တွင်အိမ်ပဖြီးတွင်ဖြီးပအစဉ်မြင့်မြင့်သာသနာပြုနိုင်ကြပါစေ
အမေရှောက်ခင်ပြပါဗျာတကယ်လို့သူကကိုမကောင်းမြင်ဝါဒမဟုတ်ဘဲနဲ့ချီးမွမ်းစကားပြောလို့ကိုအယံတာယာသွားတဲ့ဆိုရင်ရောတပ်ပါစေအနေနဲ့ဘယ်လိုရှိရမလဲဗျာ
မေခွန်းကသူများကချီးမွမ်းလို့ စိတ်ထဲမှာကြည်နူးနေတဲ့ချင်းအဲ့ဒီဟာကို third person တတိယပုဂ္ဂိုလ်နဲ့ဘယ်လိုကြည့်ရမှာတော့ကြည့်တာတော့အတူတူပါပဲဒါကြိုက်တဲ့စိတ်ဒါကကြိုက်တဲ့စိတ်လေးကြိုက်တဲ့စိတ်လောကဓာတ်၈မျိုးရှိတယ်လေဒါလောကဓာတ်၁မျိုးတည်းမှာပါတယ်တနည်းပြောတယ်လေအမ်ချင်းမွန်ခံရတာလည်းပဲလောကထံပဲအဲ့ဒါလေးအဲ့လိုဖြစ်တယ်ဆိုရင်သူကကိုကသူတို့ချင်းမွန်နဲ့ဟာမตายအောင်ဆိုလားตายရတယ်ဝန်းမตายအောင်ဆိုဝန်းตายတယ်ဒါပေမဲ့သူကမမေ့ဘူးမေ့လျော့မှုမရှိဘူးတတိလေးနဲ့ကိုကအဲ့ဒါကိုလက်ခံ appreciate လို့ခေါ်တာပေါ့တတိလစ်သွားတယ်ဆိုရင်တော့မေ့လျော့တယ်ခေါ်တယ်လေမေ့လိုက်တာနဲ့အဲ့ဒီချင်းမွန်ခံရလို့ဝန်တာတဲ့ဆဲလေသူယော့ပါတယ်။ဘာဖြစ်လို့ယော့ပါတော့ဒီနေ့တော့ငါထိလို့ချင်းမွန်နဲ့ဒီနေ့ကျတော့ဘာမှမပြောဘူး။ဆိုပြီးတော့ကိုယ့်ကိုတခါတည်းတောင်ကြီးမြောက်ကြီးမလုံမချုံဖြစ်နေစိတ်တယ်။ဟုတ်တယ်မလား။ဒီနေ့တော့ထိလို့ပြောရဲဥပမာဟိုအင်္ဂလိပ်အနေနဲ့တွေးမယ်ဆိုရင်ဒီနေ့Christmas card ရတယ်ဆိုရင်ပေါ့အဲ့ဒါလေးဒါလေးဒါ Christmas ရလို့ပြောတယ်ပေါ့သူတို့မေ့ခြင်းလဲမေ့တဲ့ခါလဲရှိခြင်းရှိမယ်ဒီနေ့တော့သူတို့ကတတိယပြီတော့ဒါလေးပို့တယ်အဲ့လိုလုပ်တယ်ဆိုရင်အဲ့လိုအဲ့အတွေးလေးမြင်ဝင်လိုက်တယ်ဆိုရင်သူတို့ပို့တဲ့ Christmas card ကို appreciate လုပ်တယ်တန်ဖိုးထားတယ်သူတို့မေ့ပြီတော့မပို့တာတော့မှဒီကတ်လေးကိုကိုကတံပိုးထားနေတော့သူမေ့သွားလို့တခါပေးပို့တယ်တချို့ကျတော့ဒီလိုမဟုတ်ဘူး၃နှစ်ပထမဆုံးနှစ်ပို့တယ်ဒါတည်းတနည်းမပို့တော့ရံဖြစ်တော့တာဟုတ်တယ်မလားပို့တဲ့နှစ်နှစ်မေ့သွားတယ်ကိုကအဲ့ထဲမှာမေ့နေတာကိုမေ့လိုက်တဲ့ခါကျတော့တံပိုးကယော့သွားတယ်တံပိုးကတတိယနှစ်အထိမနေတော့ပြောင်းသွားတယ်ဒါကြောင့်တတိတရားဘလောက်တည်းအရေးကြီးတယ်မြတ်စွာဘုရားဟောတာတော့ဒီထက်အများကြီးပို့ပြီးတော့ဟိုပွင့်လင်းတာပေါ့မေ့တယ်ဆိုရင်သူကသေတာနဲ့တူတူပဲတဲ့သေတဲ့လူနဲ့တူတူပဲမမေ့ဘူးဆိုရင်အမြဲတမ်းရှင်နေတယ်တဲ့ရှင်တန်နေတယ်ပြန်ရှင်ကဲတော့သူ Christmas card ပို့ရဟာကိုကဒီလောရန်ကြောင့်မမေ့ဘူးဆိုပါတော့ဒီဟာကတတိယရဟာမေဆွေစိတ်ရှိတဲ့ဟာချစ်ခင်တယ်။မဲ့သူတို့စိတ်ညစ်တဲ့ချိန်လည်းရှိရင်ရှိမယ်။ခရစ်မတ်မပို့နိုင်တဲ့ချိန်ရှိရင်ရှိနေရှိမယ်။ကိုယ်တိလို့မျောလင်းထား။ဒါကြောင့်သူတို့ခရစ်မတ်ကမပို့တော့မပို့တဲ့ချိန်ကြရင်အဲ့ဒါစိတ်တိတ်မထိခိုင်ဘူး။ကိုယ်မျောလင်းထားတာ။နံပါတ်၁။အဲ့လိုမျောလင်းထားအောင်လည်းမကောက်။အရင်ကသူတို့ပို့ထားတဲ့တန်ဖိုးအဲ့တန်ဖိုးလည်းမကြသေးဘူး။အမြဲတမ်းရှင်နေတာပေါ့။ဟုတ်တယ်မလားအဲ့တန်မိုးလေးအများကြီးနေဒါလေးပြောတာဟုတ်ဒီမိခွန်ခက်ရှိပဲဘယ်နှမျက်နှာနှမျက်နှာပုံဖတ်ပြမယ်နော်ယူသစ်စာရှောက်ထားပါစပြီးတော့ဆရာတော်စာထဲအလိုပြောရင်လူတမန်တယောက်ပါဗျာဆရာတော်ပြောတဲ့2080 theory တောင်မဟုတ်ပါ298%အထီတောင်ဖြစ်နေပါတယ်ဒါပေမဲ့သူတို့ဘာကိုတောတာနာကြီးမှုဘက်မှာမဟုတ်ပဲကိုဟာကိုအားမလို့အားမရယုံကြည်မှုမရှိအစွန်းဘက်ရောက်နေသူပါဘုရားဒါတွေကိုတပြီးတော့ကလေးမရခင်အထီကိုဟာကို optimistic သမားလို့ထင်နေခဲ့တာအထူးချင်းမိဘနှစ်ပါးစကားကိုမြည်ဝဲမကြဘာဖြစ်ဖြစ်နားထောင်ခဲ့ပါတယ်အရန်အာကိုပြီးချစ်ခဲ့တာပါကိုတွက်နဲ့မိဘပင်ပန်းရတဲ့ဆိုတဲ့ဆိုရင်စိတ်အာနာစိတ် stress ရဲ့ကိုယ်စိတ်လိုအင်ဆန်တဲ့အကုန်လုံးကိုချုပ်တီးပြီးသူတို့သဘောတန်းနေပုံမဟုတ်ကိုယ့်ဟာကို blame လုပ်တတ်တယ်ကိုယ့်ဟာကိုအပြစ်တင်တဲ့ပုဂ္ဂိုလ်ဒီဟာကိုလည်းပဲအဲ့ထက်မှငါနဲ့နင်နဲ့ဒီစပင်တစ်ချောင်းလေးစပင်လေးတစ်ချောင်းဒါလေးကိုဖယ်လိုက်ကိုယ်ကိုအပြစ်တင်နေချင်းဆိုတာအပြစ်တင်တဲ့စိတ်ပဲတအပြစ်တင်တဲ့စိတ်ပဲတအပြစ်တင်လို့ဖြစ်တဲ့ စိတ်ထက်ကနာကျင်မှုစိတ်ထက်မအဲ့ချိန်မှာနာကျင်နေတယ်အဲ့ဒါလေးမြင်လိုက်အခန္ဓာတတိယပုဂ္ဂိုလ်အနေနဲ့မြင်လိုက်တတိယပုဂ္ဂိုလ်အနေနဲ့ပြောင်းတာဆိုပရမဆုံးစိတ်ထက်မှာချိန်ချင်းမပြောင်းနေသေးဘဲဟိုစကလုံးအနေနဲ့ပြောင်းလိုက်ပြင်းရဲ့အဆင့်မှာအရင်ပြောင်းလိုက်ပြောင်းပြည့်ရင်နောက်တခြားလူကိုသွားကြည့်ကိုယ်လိုပဲကိုယ်လိုပဲဒီ self confidence နဲ့ပတ်သက်ပြီးတော့ဟိုဒုက္ခရှိနေလူတွေအများကြီးအများကြီးတချို့ကကလေးတွေသူ့ဟာသူ့ယုံကြည်မှုရှိအောင် confidence ရှိအောင်မနှဲလို့ရမိဘမနှဲလို့ရသူတို့တစ်ဖက်ကစူးစမ်းအောင်စူးစမ်းခြင်းနဲ့ဆက်ရှိအောင်သူ့ကိုယ်တွေယုံကြည်မှုရှိအောင်ကလေးတွေကိုမိဘတွေတစ်ဖက်ကအားပေးတယ်အားပေးရနဲ့မလောက်ဘူးဘာလို့အောင်လို့ဆိုကြည့်သူများတွေဘယ်လိုတိုးတက်တယ်စူးစမ်းဘယ်လိုဖြစ်လဲခါတယ်ဟိုဒီစကလုံးတော့မသုံးချင်ဘူးဒါပေမဲ့ဘယ်လိုဘယ်စကလုံးတော့မသိဘူးကိုကလေးကိုသူများနဲ့ရန်တိုက်ပေးလို့သူများလူကြီးရသူများဘယ်လိုဖြစ်သွားလဲဆရာဖြစ်သွားသူများဘာဖြစ်သွားတယ်အဲ့ဒါမျိုးအဲ့တော့ကလေးကမခံချင်စိတ်ဖြစ်ပြီးတော့ကြိုးစားတယ်ဒါကကလေးကိုဟိုဘာလုပ်တာတော့ဟိုယုံကြည်စိတ်ကြိုးစားခြင်းနဲ့စိတ်ရှိအောင်အဲ့လိုလိုရင်းနဲ့ပဲကလေးကဘာဖြစ်သွားတော့ဆိုတော့အပြင်ကလူနဲ့သူနဲ့သူ့ကိုယ်သူအမြဲတမ်းနှိုင်းနေတော့တာမိဘအဲ့လိုတင်ပေးတယ်သူမိဘတွေလည်းပဲသူတို့အဖိုးဘွားတွေအဲ့လိုပဲတင်ပေးတယ်သူတို့ဖိုးဘွားတွေလည်းသူအဖိုးဘွားတွေမိဘဒီလိုပဲတင်ပေးတယ်အဲ့ဒါကိုကြည့်လိုက်တဲ့ဆိုရင်အော်လောကကြီးထဲမှာ motivation ရှာတာ motivation ရှာတယ်ဒီလိုရှာကြတာအပြိုင်အပြိုင်ဆိုတော့အဆိုင်အပြိုင်ဆိုတော့သူကရင်ဆိုင်ရတာအပြိုင်ဆိုတော့အဆိုင်မြတ်စွာဘုရားဒီ motivation လုတ်ပုံလုံးကြီးကိုပြောင်းလိုက်ပါဒါတော့လူကြီးမှသူကလုတ်နေတာလေကလေးကတော့မလုတ်နိုင်ကလေးကမတွေးနိုင်လူကြီးနေတယ်ဘလို့တွေးရမှာဆိုဩမှန်ကလေးတွေအိမ်တိုင်းအိမ်တိုင်းကလေးတွေဒီမှာကြည့်ဒီလို peer pressure တွေရှိတယ် expectation တွေရှိတယ်နောက်ဒီကြားထဲမှာတို့ကိုတို့ယုံကြည်အောင်ဆိုပြီးတော့ဒီပုံစံမျိုးနဲ့ပုံသွင်းရတယ်အဲပုံသွင်းတဲ့ဟာကိုပဲအသက်ကြီးလာခါကျတော့ပြန်ပြီးတော့ reverse လုပ်ရတယ်လေပြန်ပြီးတော့ကွန်ပြန်စကားနဲ့ပြန်ပြီးတော့ undo click လုပ်ရတယ်လေဟုတ်တယ်မလားသူများကြီးသွားမကြည့်နဲ့ဟိုအမြဲတမ်းသွားပြီးတော့မနိုင်နဲ့အဲ့ဒါတွေပြန်ပြီးတော့ကြည့်ရသူများပြောသွားနိုင်တဲ့ခါကျတော့အင်းကြီးလှလှလေးဝတ်တာတောင်မှသူများပြောဝတ်တာဖြစ်နေဟုတ်တယ်မလားကိုဝတ်တာမဟုတ်တော့ကားလှလှလေးဝယ်ပြီးတော့ကားကောင်းလေးဝယ်ပြီးတော့စီးရတာမှာကို့အတွက်စီးတာမဟုတ်တော့သူများထင်ကြည့်အောင်စီးဆိုသူများအတွက်စီးတာဖြစ်နေဟုတ်တယ်မလားအဲ့လိုရဖြစ်ဒါ self confidence ဖြစ်တဲ့ဟာဒါကို့ဟာကိုငါတယောက်တည်းပဲရှိတယ်လို့အဲ့ဒါလို့မမြင်ဘူးသူကိုယ်မှရှိတဲ့ဒုက္ခကိုခြေခံပြီးတော့သူများရဲ့ဒုက္ခကိုပို့ပြီးတော့ကြည်ပေးပို့။တမန်နဲ့ကပြောတဲ့အဲပုံပြင်ထဲမှာတရောင်းသားကသူ့ရဲ့ဒုက္ခကိုပဲသူကြည်လို့သူကအဲ့လိုဒုက္ခရောက်နေတယ်။ emotion အရာသူကဟိုတရောင်းသားအဆင့်မှာဖြစ်နေတာ။သူများရဲ့ဒုက္ခကိုသူလှမ်းပြီးတော့ဟိုဆက်ဆက်အဲယူနိုင်တယ်နောက်ဟိုဟိုလမ်းပြီးတော့နားလည်နေတဲ့ခါကျတော့သူကတကက်ဟိုလက်ကြီးကိုလည်းပဲကူညီနေတဲ့ပုဂ္ဂိုလ်ဇော်ကြီးရောမှကူညီနေတဲ့ပုဂ္ဂိုလ်အိုးအိမ်အပြည့်ဝနဲ့နေနိုင်တဲ့မိသားစုလည်းကူညီနေတဲ့လူဖြစ်သွားတယ်တီလူတရောင်းစားမဟုတ်တော့ဘူးတရောင်းစားမဟုတ်တော့ဒါကြောင့်ဘုန်းတို့ negative emotion ဖြစ်နေတဲ့အချိန်မှာလူတိုင်းကဒါကိုက you feel as if you are very poor emotionally စိတ်ထဲမှာအယံခံစားရတယ်ဆင်းရဲတယ်ခေါ်တယ်ဆင်းရဲတယ်ဆိုရင်မြန်မာစကားကသူကဟိုစိတ်ဒုက္ခရောက်လို့အတက်ပဲရတယ်ပိုက်ဆံမရှိဘူးဆိုရင်အတက်ပဲရတယ်တရောင်းစားပေါ့တောင်းတာဒါမြတ်စွာဘုရားတရောင်းစားဖြစ်တဲ့ဟာကိုဘာမှကြောက်စရာမလိုဘူးတဲ့သူများအတွက်ပဲလမ်းပြီးတော့ကြည့်ပေးလိုက်သူများရဲ့ဒုက္ခဝိုင်းပြီးတော့ကြည့်ပေးလိုက်အဲ့လိုကြည့်လိုက်တယ်ဆိုရင်ဒီဘဝကနေကြောသွားနိုင်မယ် ဒါကြောင့်ဒုက္ခကိုထွက်မပြေးနဲ့ဒုက္ခကိုအနိကကြည့်ပါအနိကကြည့်ပါအနိကကြည့်လေကိုကဘာတွေ့ရမှာလဲဆိုတော့ဒီဒုက္ခငါကြည့်နိုင်တဲ့အင်အား capacity လက္ခဏာ capacity အများကြီးရှိတယ်အများကြီးမြင့်တယ်ဆိုတော့ကိုကမြင်လာတယ်ပါဠိလိုဘယ်လိုခေါ်အောင်ဆိုအပမာနာတဲ့မေတ္တာတုတ်ထက်မှာဘာဝရေအပရိမာဏအတိုင်းအတာမရှိတော့ဘူးတဲ့ limitless ပရောင်းစားကသူကဒီနေ့တောင်းမှဒီနေ့စားရတယ်လူသူရဲ့ resources က limited ဖြစ်တယ် capacity limited ဖြစ်တယ်ဘာဖြစ်လို့တော့ဆိုတော့သူအတွေးကလည်းပဲသူရဲ့ဒုက္ခပဲသူကြည့်သူများအတွက်ခါမှမစင်စားဘူးသူများအတွက်လည်းစဉ်းစားလိုက်ရောဒုက္ခကိုလက်ခံနေတဲ့ဒုက္ခကိုနားလည်နိုင်တဲ့စွမ်းအင်ကအရန်ကြည့်မြင်သွားတယ်ဇောကြီးကိုတော့မှဝိဇ္ဇရူကိုတော့မှကူညီနိုင်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ဘယ်ကနေရှိသေးလဲ။ကဲမရှိဘူးစင်ဖုံးနေ။မြဘေးဝေးကြမယ်နော်။ကဲဒီကဦးဝေလင်းချမ်းကပ်ပြရလှုပ်လိုက်။ဒီဘက်ကလှုပ်လိုက်။ကဲအလုံးပါတိခွဲကြ။ဒါကဲအားလုံးလိုက်ဆွေးကြเนาะအမြတ်ပေးဝေကြအောင်အရှင်ဘုရားယနေ့ယခုတပည့်တော်တို့တရားနာခြင်းဓမ္မသဝနာကုသိုလ်အကြောင်းပြု၍ပြုသမျှဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်ဤကုသိုလ်ကောင်းမှုမြတ်ပေါင်းစုကြောင့်တပည့်တော်တို့သည်ဒုက္ခမျိုးမျိုးကိုယခုထက်ပို့၍နားလည်နိုင်ပါစေယခုထက်ပို့၍ကြည်ရှုနိုင်ပါစေကြည်ရှု၍စဉ်းစား၍ကယုဏတရားမိမိရဲ့ယင်မှာတို့ပွားပါစေယနေ့ယခုဖြူဖြူသမျှကုသလကြောင့်တပည့်တော်တို့သည်နိဗ္ဗာန်မရခင်တန်တရားစัจ जा နိုင်အသက်ရှိခြင်းအစင်လှခြင်းကိုကြမ်းမာစိတ်ချမ်းသာရှိခြင်းခွန်အားညာအာစိတ်တအာစိတ်တအာတို့နှင့်ပြည့်စုံခြင်းအစာရှိသောဂျိုတုတရားတို့နှင့်ပြည့်စုံရပါလောကုံဤအရှင်ဘုရားပြည့်ပြည့်သမြကုသိုလ်အားလုံးဤအဖို့ပါခကိုယခုဘဝရှေးရှေးဘဝတော်စัจ जा သောအမိအပအဖိုးအဖွာဆေယသမားဆွေမျိုးညာတကားအစထား၍31ပုံခြင်းလီကြကုန်သောဝိနေယဒုက္ခိတဒုက္ခိတတတဝဟာအပေါင်းတို့ဟာအမြအမြဖေးဝေငါပါ၏အမြရ၍ကိုစေနှစ်ပြာကြမ်းကြမ်းမာမာချမ်းချမ်းသာသာရှိကြပါစေသောအာလုံးချာချာတမြအမြအမြမူကြပါကုန်သောသာဓုသာဓုအားလုံးကြာကြသမျှအမျှအမျှယူရောမူကြပါကုန်သောသာဓုသာဓု ကြာကြာသမ ्या အမြအမြယူတော်မူကြပါကုန်သာ